Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ American ပြည်ထောင်စု Washington DC ကနေ2016မေလ6ရက်တောက်ကြနေမနက်ခင် VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line no meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးပါပါ American သမ္မတလောင်းရွေးကောက်ပွဲမှာကိုပိုင်ငွေအများဆုံးထုတ်ပြီးဝင်ပြိုင်နေတဲ့ Donald Trump ဟာရန်ပုံငွေတွေရဖို့စပြီးကြိုးစားနေပါပြီ London ကတော့ရွေးကောက်ပွဲကနေမွတ်စလင်ဘာသာဝင်တဦးမြို့တော်ဝင်ဖြစ်လာနိုင်ခြင်းရှိနေပါတယ်ရန်ကုန်မြို့ကတောင်တကုံဆက်မှုဆောင်နှစ်မှာမနေ့ကည၈နာရီကနေစပြီးလောင်းတဲ့မီးဟာည၂နာရီခွဲလောက်မှာမီးညွန့်တွေကျိုးပေမဲ့မီးကျွန်းမီးကျန်တွေကိုဆက်ပြီးနှိမ့်တက်နေရဆဲဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်တွေနားဆင်ကြရမှာကကရင်ပြည်နယ်မှာခရစ်ယာန်ဖျားရှိခိုးကျောင်းတွေနဲ့အစ္စလမ်ဘာသာဝင်တွေရဲ့ပလီတွေအနီးမြန်ကြီးကိုဆရာတော်ရဲ့ဇေဒီတွေတက်ဆောက်နေတဲ့အပေါ်အပြည့်ပြည့်ဆိုင်ရာယဟန်တော်များဖွဲ့ချုပ်ကဘယ်လိုမိန့်ကြားခဲ့ပါသလဲ
ကိုယ်တို့အနေနဲ့တော့အခုအချိန်မှာအစိုးရတက်ခါသားဆိုတော့ဒါမျိုးတွေမဖြစ်စေချင်ဘူး။ဘာလို့လဲဗမာပြည်မှာတကမမရဘူးတဲ့ဒီမိုကရေစီအစိုးရလည်းတက်နေတဲ့အချိန်မှာ
မကြခင်မှာပြည်စုံကိုနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့အစိုးရတက်လက်ထက်ငြင်းငြင်းရေးရဖို့နဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမျှော်လင့်ချက်တွေဘယ်လိုရှိသလဲ။တခါနေပြီးတော့အထိချီတက်ဆန္ဒပြကြတဲ့အလုသမားတွေရဲ့ပြဿနာနဲ့မြေသိမ်းခံတောင်သူတွေနဲ့လှုပ်ရှင်တွေကြားပြဿနာဘလို့ပြည်လဲမှုရနိုင်မလဲဆိုတာတွေကိုအခုမနေ့မှကြားရဖို့ရှိပါတယ်။ဒါတွေကိုမပြောခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါမရှင
်။ Republican Party ရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံဖို့ကိုရိုင်းငွေကြေးအများဆုံးစိုက်ထုတ်ပြီးဝင်ရောက်ရှင်ပြန်ခဲ့တဲ့ဂရေကျွဲတထေးကြီး Donald Trump ဟာအခု Democratic Party ကသူ့ရဲ့ပြန်ပက်ဖြစ်လာနိုင်တဲ့အရင်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ပြိုင်ဖို့ရန်ပုံငွေကိုရပြီးစပြီးစူးစမ်းနေပြီဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံရဖို့အတွက်လနဲ့ချီတဲ့မဲဆွယ်ပွဲတွေမှာကုန်ကျငွေဒေါ်လာ44တန်းကိုသူကစိုက်ထုတ်ခဲ့တာဖြစ်ပြီးနောက်ဒေါ်လာ12တန်းကတော့သူ့ကိုထောက်ခံသူတွေစီကရတဲ့လှူဒန်းငွေတွေဖြစ်ကြောင်း Trump ကပြောပါတယ်။ဒါပေမဲ့ကြက်သပရင်းနေမှာတော့မဲဆွယ်ပွဲရန်ပုံငွေအတွက်ဗဏ္ဍာရေးမှုဖြစ်တဲ့လုပ်ငန်းရှင် Steve Martin ကိုခန့်ထားကြောင်းကြေညာခဲ့ပါတယ် Steve ဟာဒေါ်လာဘီလျံချီရှိနိုင်တဲ့ရန်ပုံငွေရှာဖွေလုပ်ငန်းကိုကြီးကြပ်ရမှာဖြစ်ပါတယ် Trump ကသူ့ပြိုင်ပွဲအတွက်ပေးကြတဲ့အလှူငွေတွေကိုလက်ခံခဲ့ပေမဲ့သူက2016သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်သူတွေထဲမှာကိုယ်ဝင်တဲ့ကိုရှင်ပြိုင်တဲ့တဦးတီးသောကိုစလဲလောင်းဖြစ်တဲ့ပုံကြီးချဲပြီးမကြာကိုရည်သွေးပြောလို့ရှိပါတယ်အခုတော့သူဟာ Democratic Party ဘက်က Hillary Clinton နဲ့ရှင်ပြိုင်ဖို့အတွက်လိုအပ်တဲ့တန်းရာချီငွေတွေရဖို့သူမယောင်းချင်တဲ့တချို့အင်ချန်ပြေတွေရောင်းဖို့လိုရတော့မယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့လည်းလာမယ့်အထွေထွေရွေးကောက်ပွဲအတွက်ငွေအမြောက်များချထားမှာဖြစ်တယ်လို့သူကြေညာချက်မှာဖော်ပြပါတယ်။ထုံးစံအားဖြင့် Republican Party သမ္မတကိုစလဲလောင်းအတွက်ချမ်းသာတဲ့ပုံကိုအများပြားကငွေလှူဒန်းလေရှိပေမဲ့ပြန်ပြန်နီးပါအားလုံးကိုနိုင်လာတဲ့ Trump ကိုတော့လှူဒန်းဖို့တော့လက်နှင်းနေကြတာတွေ့ရပါတယ်။ Hillary Clinton ဟာအခုထိ Democratic Party အတွက်သမ္မတလောင်းဖြစ်နေအမည်စင်တင်သွင်းတာမခံရသေးပေမဲ့သူ့ပြန်ပြန် Bernie Sanders ထက်တိတိတသာရှေ့ကပြေးနေသူဖြစ်ပါတယ်
။ရှေ့လာမယ့်ပါတီညီလာခံကြရင်အာဏာရပါတီအကြီးအကဲဖြစ်နောက်တစ်ကြိမ်ရွေးခံမှာမဟုတ်တော့ဘူးလို့တူရကီဝန်ကြီးချုပ်အာမတ်ဒါဗိုတူဂလူကပြောဆိုလိုက်တဲ့အတွက်ယာရုကနေအနားယူတော့မယ့်သဘောတည်ရောက်နေပါတယ်။ပါတီရင်းညီညွတ်ရေးအတွက်ခေါင်းဆောင်အပြောင်းလဲလုပ်တာပုံပြီးတင့်တော်လိမ့်မယ်လို့အာဏာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီ AKP အမှုဆောင်ကော်မတီအစည်းအဝေးပွဲအပြီးအန်ကာရာမြို့မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်အတွက်သူ့အနေနဲ့ဆုံးရှုံးမှုနဲ့ဝမ်းနည်းမှုခံစားမှုမျိုးမရှိသလိုအလိုအချက်အရာနှုတ်ထွက်ရတာသာဖြစ်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်။မကျေမနပ်ဖြစ်စရာအကြောင်းလည်းမရှိဘူးလို့လည်းတူရကီဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အာဏာရပါတီရဲ့ဥပဒေပြုအမတ်တဦးဖြစ်ပါတီရင်းမှာဆက်လက်ယက်တီသွားမှာဖြစ်သလိုသမ္မတရီကပ်တိုင်ရဲ့အာဒိုဂန်ပေါ်မှာလည်းသစ္စာခံမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတကလည်းဝန်ကြီးချုပ်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်သာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။နှုတ်ထွက်ကြောင်းကြေညာခဲ့ပေမဲ့လည်းတာဝန်ကချက်ချင်းထွက်မှာတော့မဟုတ်သေးပါဘူး။ဝန်ကြီးချုပ်ရဲ့နေရာမှာအစားထိုးမဲ့ပါတီခေါင်းဆောင်တဦးကတော့အာနာယ AKP ပါတီကမေလ22ရက်နေ့မှာအရေးပေါ်ညီလာခံခေါ်ယူပြီးရွေးချယ်သွားမှာဖြစ်ပါတယ်။ပါတီခေါင်းဆောင်အဖြစ်နှုတ်ထွက်ဖို့ကြေညာထားတဲ့တူရကီဝန်ကြီးချုပ်ဟာမေလ2ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုအလဲပတ်သွားပြီးသမ္မတဘားက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့လည်းတူရကီမီဒီယာတွေကဖော်ပြကြပါတယ်
။ဟောင်းမစ်ရေလက်ချောက်ကိုဖျက်တဲ့အမေရိကန်နဲ့ဗြိတိန်အလန်တင်ကုန်သင်းဘောတွေကိုအမေရိကန်ရေတပ်ကလိုက်ပါဆောင်ရှောက်မှုတွေမလုပ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရ ဗိုလ်မှူးကြီးစတီဗန်ဝေါ်ရင်ကပြောပါတယ်အခုလိုအမေရိကန်ရေတပ်လိုက်ပါနေရင်ရေလက်ကြားကိုပိတ်ပစ်မယ်လို့အီရန်ဘက်ကချင်းချောက်ခဲ့တာဖြစ်ပြီးဒီမတိုင်ခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအီရန်ရေတပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဟာဗီဘိုလာရှီယာရီကအီရန်ကမကြားခင်အချိန်တွေအတွင်းပါရှန်ပင်လယ်ခွင့်မှာစီးရီလက်ချက်မှုတွေလုပ်ဖို့ရှိတယ်လို့ညင်ညာခဲ့တာပါအမေရိကန်နဲ့မဟာမိတ်တွေရဲ့ကုန်သင်းမော်ရင်ရေလက်ကြားဖြတ်တန်းမှုကတဆင့်ချိမ့်ချောက်တဲ့အနေအထားရောက်လာမယ်ဆိုရင်ဒီရေလက်ကြားကိုဖြတ်တန်းခွင့်မပေးနိုင်ဘူးလို့အီရန်တော်လှန်ရေးအဆောင်တပ်ဒုတိယအကြီးအကဲဗိုလ်ချုပ်ကြီးဟိုဆင်ဆလာမီကနိုင်ငံတော်ရုပ်တံမှာဗုဒ္ဓဟူးနေ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်ကွန်ဂရက်ကအဆိုပြုချက်မူကြမ်းတရချမှတ်ရမှာအီရန်ဟာပင်လယ်ခွင့်ဒေသတည်ငြိမ်မှုပြတ်ပြောင်းလုပ်နေတယ်လို့ဖော်ပြထားပြီးဒါဟာအီရန်ခေါင်းဆောင်တွေကိုအမျက်ထက်ချွတ်စေခဲ့တယ်လို့သတင်းတွေကဆိုပါတယ်။အီရန်တန်တမန်ဟောင်းတဦးကတော့အီရန်ကရေလက်ကြားကိုပိတ်ပစ်မယ်ဆိုတဲ့ချင်းချောက်မှုတွေကိုအရင်ကလည်းလုပ်ခဲ့တာဖြစ်ပြီးဒါဟာအပြောနဲ့ချင်းချောက်တာမျိုးလို့ဆိုပါတယ်။တချို့အာရဗ်ဒေသဆိုင်ရာအကဲခတ်တွေကတော့စီးရီးယားမှာကြာဆုံးမှုတိတ်များနေချိန်မှာအီရန်ဟာအင်အားကြီးကြောင်းသူ့နိုင်ငံသားတွေတည်အောင်ပြဖို့အတွက်ကြိုးစားတာမျိုးလို့သုံးသပ်ပါတယ်။
ကြာသမီးနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်ဝန်ရွေးကောက်ပွဲမှာပါကစ္စတန်ကရွှေ့ပြောင်းလာသူမိဘနှစ်ပါးကမွေးဖွားလာသူအသက်45နှစ်အရွယ်အစိုးရဝန်ကြီးဟောင်းဆာဒစ်ခန်အနိုင်ရဖို့ထိတ်ဆုံးကပြေးနေပါတယ်။သူသာအနိုင်ရရင်လန်ဒန်မြို့မှာပထမဆုံးမွတ်စလင်ဘာသာဝင်မြို့တော်ဝန်တဦးရှိလာမှာဖြစ်ပြီးဗြိတိရှမွတ်စလင်တွေဟာသူ့ရဲ့အောင်မြင်မှုကိုအလှည့်ပြောင်းတစ်ခုဖြစ်ရှုမြင်နေကြပါတယ်။ခန်ဟာအနိုင်ရသည်ဖြစ်စေရှုံးနေသည်ဖြစ်စေအခုလိုရွေးကောက်ပွဲမှာရှေ့ဆုံးကဦးဆောင်သူဖြစ်ရောက်နေတာဟာတချိန်ကကမ္ဘာမှာအင်အားကြီးဆုံးအင်ပါယာကြီးရဲ့မြို့တော်မှာသူတို့ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုတိုးလာတဲ့သဘောဖြစ်တယ်လို့ဗြိတိရှမွတ်စလင်တွေကရှုမြင်နေကြပါတယ်။ Labour Party ကိုကိုစားပြုရှင်ပြိုင်နေတဲ့ခန်ဟာဘတ်စကားမောင်းသူနဲ့အချုပ်သမားမိဘနှစ်ပါးကပေါက်ဖွားလာသူပါ။သူဟာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်း12ဦးထဲမှာခက်ခက်ခဲခဲရှင်ပြိုင်နေရတာဖြစ်ပါတယ်။သူ့ရဲ့အဓိကပြိုင်ဘက် Conservative Party ဝင် Zack Goldsmith ကတော့ဂျူးလူမျိုးတဦးဖြစ်ပြီးဘီလီယံနာလုပ်ငန်းရှင်တဦးရဲ့သားဖြစ်ပါတယ်။ခန်ဟာဝင်ကြီးချုပ် Dimmitt Cameron အပါအဝင်ဗြိတိရှခေါင်းဆောင်တော်တော်များများကအစ္စလာမ်အစွန်းရောက်လို့သတ်မှတ်ထားတဲ့မွတ်စလင်တရားဟောဆရာနဲ့ယဉ်နီးတယ်ဆိုတဲ့ဆက်ဆွဲချက်တွေကိုရင်ဆိုင်နေရတာပါ။ခန်ကအစွန်းရောက်မှုကိုတိုက်ဖြတ်ဖို့သူ့ရဲ့ကြိုးပမ်းအားထုတ်မှုမှတ်တမ်းတွေရှိခဲ့တာကိုထောက်ပြပြီးဒီဆွဆွဲချက်တွေကိုတုံ့ပြန်ခဲ့ပါတယ်။လန်ဒန်မြို့ရဲ့မြို့တော်ဝန်ယာတုကိုလွန်ခဲ့တဲ့16နှစ်ကမှစတင်ဖန်တီးခဲ့ပြီးမဲ့အလွန်ဩဇာအာဏာရှိတဲ့ယာတုဖြစ်နေပါတယ်။လက်ရှိယာတုကစွန့်ခွာတော့မဲ့ Conservative Party ဝင် Boris Johnson ဟာဆိုရင်နောက်တက်လာမဲ့ဝန်ကြီးချုပ်ယာတုအတွက်အလားအလာရှိသူအဖြစ်ရှုမြင်ခံနေရသူဖြစ်ပါတယ
်။အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရန်ကုန်တိုင်းတောင်နှကုံမြို့နယ်အမှတ်63ရပ်ကွက်ကဆက်မှုဇုံနှစ်မှာမေလ5ရက်ကျက်တပရီနေ့ည8နာရီလောက်ကစတင်ပြီးမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။မြန်မာစံတော်ချိန်ည2နာရီခွဲမှာရန်ကုန်တိုင်းမီးတပ်ဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းရာမှာမီးညွန့်ကျိုးသွားပြီဖြစ်ပေမဲ့မီးကျွန်းမီးကြံတွေကိုဆက်ပြီးနှိမ့်သက်နေစေဖြစ်တယ်လို့မီးတပ်ဦးစီးဌာနတာဝန်ရှိသူတူကပြောပါတယ်
။အခြေအနေကတော့မီးဟင်းလုံးပါပဲခင်ဗျာ။မီးတပ်ကတော့ level 4ပေါ့ level 4အစင်းတွေသတ်မှတ်ထား level 4ဆိုတော့ကျွန်တော်တို့သတ်မှတ်တာတော့ဟုတ်တာပေါ့ကျွန်တော်တို့သူကျုပ်အစင်းတွေပေါ့မီးများလို့ပေါ့ပြောရတဲ့အနေအထားပေါ့မီးတပ်ကတော့အစီး40ပေါ့ level 4ဆိုတော့
မီးလောင်ကျွမ်းမှုအခြေအနေဟာစိုးရိမ်ရတဲ့အခြေအနေမှာရှိတာကြောင့်ရန်ကုန်တိုင်းတွင်းရှိမြို့နယ်ပေါင်းစုံကမီးတပ်ကတော်တော်များများတွားရောက်ကူညီပြီးနှိမ့်သက်ခဲ့ရတယ်လို့လည်းသူကပြောပါတယ်။မီးနှိမ့်သက်နေစဉ်ထိခိုက်ဒဏ်ရာမှုတချို့ရှိခဲ့ပြီးအနည်းဆက်ဆုံးဆေးရုံကိုပို့ဆောင်ထားတယ်လို့လည်းတောင်တကုံမြို့နယ်မီးတပ်ဌာနကပြောပါတယ်။တောင်တကုံမြို့နယ်ဆက်မှုဇုံနှစ်မှာအလုပ်ချိန်နောက်ပိုင်းမီးလောင်ကျွမ်းမှုဖြစ်ခဲ့တာမို့လူအများပြားကိုထိခိုက်မှုမရှိခဲ့ပေမဲ့ဆက်မှုဇုံအတွင်းကကုန်ချမ်းပစ္စည်းအတော်များများမီးထဲပါသွားတယ်လို့ဆိုပါတယ်။လောလောဆယ်မီးလောင်ကျွမ်းမှုဖြစ်စဉ်အပါအဝင်ထိခိုက်ဒဏ်ရာသူဥယျာဉ်နဲ့ပျက်စီးဆုံးရှုံးမှုတန်ဖိုးပမာဏအတိအကျကိုတော့မသိရသေးပါဘူး။အခင်းဖြစ်ပေါ်ရာစီကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွားရောက်ကြည့်ရှုခဲ့ပါတယ်
။ကနေဒါနိုင်ငံအယ်ဘာတာပြည်နယ်ဝုဘက်ဖလိုမြူနီစပယ်ဒေသမှာလောင်ကျွမ်းနေတဲ့တော်မီတွေကြောင့်ဒေသခံအတိုင်းဝန်းတွေတစ်ခုလုံးကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေပါတယ်။အစိုးရကအရေးပေါ်အခြေအနေကြေညာထားပြီးမက်ကာစီခရိုင်အန်ဇက် George Lake Estate နဲ့ဌာနေတိုင်းသားတွေအတွက်တည်ထောင်နေမည်ဖြစ်သတ်မှတ်ထားတဲ့ Fort McMurray First Nation ဒေသတွေမှာနေထိုင်သူဒေသခံတွေအလုံးကိုရွှေ့ပြောင်းဖို့အမိန့်ထုတ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့အထိဒီတော်မှုကြောင့်လူပေါင်း 8,000 ကျော်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပြီးဖြစ်ပါတယ်။အခုလိုလူတွေအများအများရွှေ့ပြောင်းမှုစီမံချက်ကိုစလုပ်နေတဲ့အချိန်မှာအရေးပေါ်တပ်ဖွဲ့တွေကစုစုပေါင်းတော်မီလောင်ကျွမ်းမှု49ခုကိုရင်ဆိုင်နှိမ့်တက်နေရပါတယ်။ဒီထက်ကခုနှစ်ခုဟာထိန်းချုပ်လို့မရလောက်အောင်လောင်ကျွမ်းတဲ့အခြေအနေဖြစ်နေပါတယ်။မိသက်သမား 1,110 ဦး၊ရဟတ်ယင်145စီး၊အကြီးဘော်အကြီးစားအရေးပေါ်စက်ပစ္စည်း138ခုနဲ့မိသက်လေယာဉ်22စီးတို့နဲ့တော်မီတွေကိုနှိမ့်တက်နေကြတာပါ။ဒီတော်မီတွေကြောင့်အိမ်ပေါင်း 1,600 ကျော်လောင်ကျွမ်းခဲ့ပြီးဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1980ခုနှစ်လွတ်လပ်ရေးကြိုးပမ်းစဉ်ကာလအတွင်းဆစ်ရဆွေပြမှုတွေကျူးလွန်ခဲ့မှုနဲ့တည်ထောင်ချမှတ်ခံထားရတဲ့ Islamic Party ခေါင်းဆောင် Motor Rahman Nizami ကိုရဲ့အယူခံကိုတရားရုံးချုပ်ကကြက်သပရင်းနေမှာပယ်ချလိုက်ပါတယ်။ဒါကြောင့်သူဟာမကြခင်ရက်တွေအတွင်းမှာပဲကြိုးပေးကွပ်မြူတာခံရနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအကြီးဆုံး Islamic Party Jamaat-e-Islami ရဲ့ခေါင်းဆောင်ဖြစ်သူ Nizami ကိုလူမျိုးတုံးတပ်ဖြတ်မှုအတ္တမပြုကျင့်မှုတိုင်းပြည်ကထိတ်တန့်ပညာရှင်တွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာပါ။သူဟာပဋိပက္ခတွေကြီးထွားနေချိန်မှာထိတ်တန့်စာရေးဆရာတွေဆရာဝန်တွေတရင်သမားတွေကိုတပ်ဖြတ်ခဲ့တဲ့ပါကစ္စတန်လူလာတဲ့ပြည်သူစစ်ဖွဲ့ Alberta ကိုထူထောင်အောင်မှာတာဝန်ရှိသူတူလို့အစိုးရရှေ့နေတွေကဆွဆွဲပါတယ်။
ဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုကြေညာခဲ့တာပါရှင်အခုသတင်းဆောင်မရီဘက်ကိုဆက်ပါမယ်ကရင်ပြည်နယ်မှာမြိုင်ကျူးငူဆရာတော်ဦးသူစနဦးဆောင်တဲ့လက်နက်ကိုင်အုပ်စုတစုကနေရပ်ပေါင်း၁၀ရက်အတွင်းခရစ်ယာန်ဘုရားကျောင်းဝင်းနှစ်ခုအပါအဝင်အစ္စလမ်ဘာသာဝင်တွေရဲ့အိမ်ခြံတွေနဲ့ဘလီကျောင်းသားမှာဇေရီတွေတစုပြီးတစုအတင်းအဓမ္မလိုက်တယ်နေတဲ့အတွက်ဘာသာကြားဒေသခံတွေစိုးရိမ်ထိတ်လန့်နေကြပါတယ်ဒီအခြေအနေကို NLD အစိုးရအသစ်ရောသက်ဆိုင်ရာပြည်နယ်အစိုးရပါထိရောက်စွာကင်တွယ်ဖြည့်ရှင်းနိုင်ခြင်းမရှိသေးတာကြောင့်လူမျိုးရေးဘာသာရေးဆိုင်ရာပဋိပက္ခဖြစ်လာမှာကိုဒေသခံတွေစိုးရိမ်မကင်းဖြစ်နေကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲ့အင်ဂျင်နိုင်ကပြောပြပေးပါရှင
်ဧပြီလ23ရက်နေ့ကလှိုင်းပွဲမြို့နယ်ကွမ်းတော်ကျေးရွာခရီးရန်ဖျားချောင်းဝင်းအတွင်ဇေဒီငယ်တစုကိုနေချင်းပြီးတိဆောက်ခဲ့တဲ့မြိုင်ကြီးငူဆရာတော်ရဲ့လောက်ရက်ကို KNU DKPA စတဲ့ကရင်လက်နက်ကိုင်အဖွဲ့တွေအပါအဝင်ဘာသာရေးခေါင်းဆောင်တွေကဝိုင်းဝန်းကန့်ကွက်နေတဲ့အချိန်မှာပဲဧပြီလ26ရက်နေ့မှာရွှေကွန်းကျေးရွာကဗလီကျောင်းသားအစ္စလမ်ဘာသာဝင်တွေရဲ့အိမ်ဝင်းတွေထဲမှာနောက်ထပ်ဇေဒီငယ်တစုကိုတိဆောက်ခဲ့ပါတယ်မေတ္တာဆက်ဝိုင်းဘာသာပေါင်းစုံပူပေါင်းဖွဲ့ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးအောင်နိုင်ဝင်းက VOE ကိုအခုလိုပြောပါတယ်
။ဖျားတယ်ဖို့လာတဲ့အချိန်တုန်းကလည်းသူအမှလက်နက်ကင်တပ်ဖွဲ့ပါလာပြီးတော့မှကားနဲ့အဲ့ပလီနားမှာအရိယာကိုလာပြီးတော့အရင်ဆုံးလာဝိုင်းလိုက်တယ်ပေါ့နော်။ဝိုင်းပြီးတော့မှနောက်မှမြန်ကြီးမှုဆရာတော်နဲ့အတူတူနောက်ထပ်လူတွေများလေးတဲ့သူနဲ့သူပါလာပြီးတော့မှလာဆောက်တယ်ပေါ့။ဒီအဓိကတော့ဒီဘာသာရေးလူမျိုးရေးပြဿနာဖြစ်မှာလို့ဒီကတအားကြောက်ကြရအော်တခုမှလည်းမပြောရဲသူတို့မှလုံနိုင်တာတခုကဒီသက်ဆိုင်အာဏာပိုင်ကိုအကြောင်းကြားတာပဲရှိတယ်ဒါပေမဲ့အခုချိန်ထိကတော့အာဏာပိုင်ဖွဲ့စည်းကမတခုမှသူတို့ကိုလုတ်ပေးတာမျိုးမရှိသေးဘူ
းသာသနာ့ရေးဝန်ကြီးဦးအောင်ကကတော့မြိုင်ကြီးငူဆရာတော်ရဲ့လောက်ရက်ကိုအချိန်အတိုင်းတာတခုအထိတီးခန့်ဆောင်ဆိုင်ဖို့မန္တလေးမြို့ကဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့နဲ့မေလ3ရက်နေ့ကတွေ့ဆုံအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီပိုင်းဆိုင်မှုနဲ့ပတ်သက်ပြီးတော့မှနည်းလေးပေါ့ချင်ပါတယ်အရင်ပေါ့မှုတွေလည်းအတန်ထွက်လာပါမယ်လက်တော့ဒါဒီမှုတပြင်းဖြည့်ရှင်းနေလို့ရှိရင်ဟိုနှစ်ဖက်လက်နက်ကိုင်ခွဲရတယ်အိမ်မှာပေါ့မှုပတ်သက်နေကြတာဟောရှေ့ဆေးရမယ်အမျိုးသားပြန်တဲ့ပြည်မြတ်ရေးနေပို့ပြည်သူညီညွတ်လို့ပဲမတိုင်းတာတစ်ခုထိအထိကြိုက်နောက်ရှေ့ဖြစ်တော်နေပါတယ်ဒါမလို့ဒါဟိုလို့စေဒီကံအခြေအနေကိုစောင့်နှိုင်းပြီးတော့မှပြင်သွားဖို့လုပ်ဖို့ဟိုနောက်တန်ခါကိုစီစဉ်တယ်ဘာမှမလုပ်ဘူ
းမေလ3ရက်နေ့ကပဲမြိုင်ကြီးငူဆရာတော်ဦးဆောင်နဲ့လူပေါင်း300လောက်ပါဝင်တဲ့အုပ်စုတစုကနေကွမ်းတော်ကျေးရွာကရှင်မာကုအင်္ဂလီကန်ခရစ်ယာန်ဖျားရှိခိုးကျောင်းဝင်းအတွင်နောက်ထပ်ဇေဒီငယ်တစုကိုညာတွင်ကြည့်အပြီးတည်ဆောက်ခဲ့ပါတယ်အခုချိန်မှာအငင်းပွားပွေရာထိခိုက်လွယ်တဲ့ဘာသာရေးပဋိပက္ခတွေမပေါ်ပေါက်စေဖို့အပြည့်ပြည့်ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကောဝိတာကအခုလိုမေတ္တာရက်ခံလိုက်ပါတယ်
။ဟိုလိုအနေနဲ့တော့အခုချိန်မှာအစိုးရတက်ခါသားဆိုတော့ဒါမျိုးတွေမဖြစ်စေချင်ဘူး။ဘာလို့လဲဗမာပြည်မှာတကယ်မမြင်ရဘူးတဲ့ဒီမိုကရေစီအစိုးရလည်းတက်နေတဲ့အချိန်မှာ အခုလိုရှုပ်ရှုပ်ရှင်းရှင်းဒီမဖြစ်သေးခြင်းမူလေဘာသာရေးဆိုတဲ့ကိစ္စတခြားကိစ္စနဲ့မတူဘူးသိပြီကံရတွေ့ရခက်တယ်ခက်တော့ဘုန်းဘုန်းတို့ထင်တော့မြန်ကြီးကိုဆရာတော်ဘက်ကလည်းငြိမ့်နေစေခြင်းနဲ့တခြားဘက်ကလည်းငြိမ့်နေစေနောက်ပိုင်းကြမှာဒီကိစ္စကိုဘသူပိုင်နေဘယ်ဘပိုင်နေရှင်းမကောင်းနေ
အခုလိုမြန်ကြီးကိုဆရာတော်ရဲ့လုံရက်နဲ့ပတ်သက်လို့အစိုးရဘက်ကအ мян ဆုံးဖြေရှင်းဆောင်ရွက်ပေးဖို့လေကိရင်တီနဲ့ဘာသာပေါင်းစုံချစ်ချည်ရေးအဖွဲ့နဲ့ဘာသာရေးခေါင်းဆောင်တွေကမေတ္တာရက်ခံထားပါတယ်ရှင်
။မိုင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ကိရင်ပြည်နယ်မှာမြိုင်ချင်းကိုဆရာတော်ရဲ့ဇေဒီတည်ထားမှုတရင်ပီဒီအစိုးရတက်လက်ထက်ငင်းငင်းရဖို့တိုင်းရင်းသားတွေရဲ့မျှော်လင့်ချက်ကိုကြည့်အောင်ပါ။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အကြံပြုစာတစ်စောင်ကိုအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒေါအောင်ဆန်းစုကြည်ထံပေးပို့လိုက်ပါတယ်။NLD အစိုးရထိတ်တန့်တာဝန်ရှိသူတွေနဲ့အလို့သဘောတွေ့ဆုံဆွေးနွေးကြပြီးငင်းချမ်းရေးလုပ်ငန်းစဉ်ပေါ်ဆွေးနွေးကြပြီးတဲ့နောက်အခုလိုပေးပို့လိုက်တာဖြစ်တဲ့အကြောင်းအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကဆက်ပြီးပြောပြပါမယ်ရှင်
။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကခေါင်းဆောင်နေနဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်တာဝန်ရှိသူတဦးဖြစ်သူဒေါက်တာတင်မျိုးဝင်းတို့ပထမဆုံးအချိန်အလို့သဘောတွေ့ဆုံပြီးရှေ့ဆက်သွားမယ်ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီငင်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုတိယခေါင်းဆောင်ဒေါ်စောမြရာစာလင်းကအခုလိုပြောပါတယ်
။ UPDJC ဆိုလို့ရှိရင်လည်းပုံစုသုံးစုနဲ့နေပြီးတော့မှဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အစိုးရရဲ့လက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းများရဲ့ပြည်တွင်းနိုင်ငံရေးပါတီတွေပေါ့အဲ့လိုဖွဲ့စည်းထားတဲ့အပေါ်မှာ UPDJC ကလည်းပြန်လည်ဖွဲ့စည်းဖို့လိုအပ်တယ်ဆိုတဲ့အကြောင်းအရာတွေအပါအဝင်ကျမတို့ရှေ့ကသွားနေပြီဖြစ်တဲ့ UPC လို့ခေါ်တဲ့ဟိုပြည်ထောင်စုငင်းချမ်းရေးညီလာခံပေါ့အဲ့ညီလာခံဟာဆိုလို့ရှိရင်အခုနိုင်ငံတော်ရဲ့အတိုင်ပင်ခံကောင်းဆောင်ကြီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပြောနေတဲ့20တရားစုပင်လုံးနဲ့အတူတူပဲလို့ကျမတို့ဘက်ကထင်မြင်ယူဆတယ်ဆိုတဲ့အကြောင်းအရာတွေကိုဒေါက်တာတင်မျိုးဝင်းကိုတင်ပြတဲ့သဘောပဲဖြစ်ပါတယ်ဒေါက်တာတင်မျိုးဝင်းကတော့သူ့မှာပြောပိုင်ခွင့်တည်းတရားဝင်ခံထားတာတည်းမရှိသေးတော့သူ့ဘက်ကတော့ဟာလူကြီးလူကောင်းဆန်းဆန်းပဲကျမတို့ကိုပြန်လေပြောပြတာလေးရှိပါတယ်ဒါပေမဲ့ကျမတို့ရဲ့တင်ပြချက်တွေကတော့ဟိုနိုင်ငံတော်အတိုင်ပင်ခံကောင်းဆောင်ကြီးကိုတင်ပြမယ်ဆိုတာပဲပြောသားတာဖြစ်ပါတယ်
တိုင်းရင်းသားတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အကြံပြုချက်စာတစောင်ကိုလည်းဒေါအောင်ဆန်းစုကြည်ထံဒေါက်တာတင်မျိုးဝင်းကနေတဆင့်ပေးပို့ခဲ့ပါတယ်အရက်အစိုးရလက်ထက်တနိုင်ငံလုံးအပြည့်အခတ်ရက်စဲရေးစာချုပ် NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးဆိုတဲ့အချက်ကိုအခိုင်အမာခိုင်ဆွဲထားစေဖြစ်တယ်လို့လည်းဒေါ်စောမြရာစာလင်းကပြောပါတယ
်အခုထက်ထိလည်းပဲအလုံးပါဝင်ရေးအတွက်ကြိုးစားနေစေဖြစ်ပါတယ်လက်မှတ်မထိုးပေးကြနေသေးတဲ့အဖွဲ့အစည်းတွေနဲ့ကျမတို့လက်မှတ်ထိုးထားပြီးဖြစ်တဲ့ EAO ရှစ်ဖွဲ့ကတာဝန်ပေးချင်ဆိုင်ဆိုင်ရတဲ့အဖွဲ့အစည်းတွေနဲ့လည်းတွဲဆုံဆွေးနွေးနေတာတည်းလေးရှိပါတယ
်ဦးသိန်းစင်အစိုးရလက်ထက်တုန်းကတော့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အပါအဝင်လက်နက်ကိုင်အဖွဲ့၃ဖွဲ့ကိုတိအမှန်မပြုတာကြောင့်တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါ NCA မှာလက်မှတ်ရေးထိုးဖို့ညှင်းဆုပ်ခဲ့ကြပါတယ်အခုအစိုးရလက်ထက်မှာလည်း AA အဖွဲ့ကိုဆွေးနွေးဖို့တက်မတော်ဘက်ကလူလူလာလာမရှိသေးတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်အလားအလာကမေးမိန်နေစေဖြစ်ပါတယ်ဒါပေမဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့စောင့်ဆိုင်းနေစေဖြစ်တယ်လို့ပြောခွင့်ရဦးခိုင်သူခကပြောပါတယ
်ဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါ်စုအနေနဲ့ကအရင်သူပြောထားတဲ့အဲ့ဒီအကုန်လုံးပါဝင်ရေးဆိုတဲ့ဥစ္စာကိုဘလောက်တိနေပြီးတော့သူအကောင့်တွေပုံနိုင်မလဲဆိုတဲ့ဥစ္စာပေါ်မှာပဲမူတည်မယ်လို့ကျွန်တော်တို့ထင်ပါတယ်ဟုတ်ကျွန်တော်တို့ဘက်ကတော့စစ်စစ်နဲ့ပတ်သက်ပြီးတော့ဒေတာတကားဖွင့်ထားပါတယ်အရင် NCCD တခြားလုံးလေးပဲကျွန်တော်တို့ဒီခိုင်တမ်းတို့အမြင်နဲ့ကတော့ပါဝင်ပြီးတော့ဆွေးနွေးလာတယ် NCA လက်မှတ်ထိုးခါနီးကြမှာကျွန်တော်တို့ရဲ့ပါဝင်မှုကိုဦးသိန်းစင်အစိုးရကညှင်းပယ်ခဲ့တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီ process မှာတန်းနေတာစစ်စစ်နဲ့တာလျင်ဒီနိုင်ငံရဲ့ပြဿနာတွေကိုအဖြေရှာနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ဘက်ကယုံကြည်တယ်
အစိုးရသစ်လက်ထက်ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့20တရားစုပင်လုံးညီလာခံကြီးခေါ်ယူနိုင်ဖို့ကြိုးစားကြပါလို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကပြောဆိုထားပေမယ့်တိုင်းရင်းသားတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုတော့မဆနိုင်သေးပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတော့အစိုးရနဲ့နိုင်ငံရေးအရာဆွေးနွေးနိုင်ဖို့ပြင်ဆင်နေကြပါတယ်ရှင်။
မတင်ကြီးထိုက်ပြပြခဲ့တာပါရှင်အခုလိုငြိမ်းချမ်းရေးမရသေးတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေကြောင့်နေရဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ဒုက္ခတွေအနေဒီအစိုးရလက်ထက်နေရပြန်နိုင်ရေးစတင်ကြိုးပမ်းနေတယ်လို့ထိုင်းမြန်မာနယ်စပ်အခြေဆိုင်ကရင်ဒုက္ခတွေကော်မတီ KRC ကပြောပါတယ်လက်တလုံးမှာဒီကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တရားဝင်ပြင်ဆင်နေတာမရှိသေးပေမဲ့ကရင်ပြည်နယ်အစိုးရနဲ့ KRC ကြားမကြခင်တွေ့ဆုံဆွေးနွေးကြဖို့တော့ရှိတယ်လို့VOA ဝိုင်းတော်သူမခွင်ဖြူထွေးကဆက်သွယ်မေးမြန်းချိန်မှာ KRC အတွင်ရေမှုစောပွဲဆေးကအခုလိုစတင်ဖြေကြခဲ့ပါတယ်
။မဟုတ်ပါဘူးခင်ဗျာ။ဒီပြန်ပို့ဖို့အစီအစဉ်ကတော့သူတို့ဒီပြင်ဆင်မှုတစ်ခုအနေနဲ့ပဲပြောဆိုတာပဲရှိသေးတယ်။ပြောရမယ်ဆိုလို့ရှိရင်ဒီဟိုဗမာပြည်ဟိုဘက်ပြန်ရေးကိစ္စကတော့နှစ်ပေါင်းကြာပြီမော်လားဆိုတဲ့အခါကျတော့ပြန်တင့်ပြီဆိုတဲ့စကားကိုတော့သူကတော့ပြောလိပြောထားတော့ရှိတာပေါ့နော်။ဆိုတဲ့အခါကျတော့အခုအစိုးရအပြောင်းလဲလေးမှာတော့ဟိုတခုခုတော့ဒီဒုက္ခတွေအကြောင်းနဲ့ပတ်သက်လို့တော့စတင်ပြီးတော့ဆွေးနွေးဖို့တင့်တယ်လို့ KRC ကနေပြီးတော့ထင်တဲ့အတွက်အခုမေလအပိုင်းမှာပဲဒီအထူးသဖြင့်ကရင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ပေါ့နော်တွေးဆောင်ဖို့အတွက်စီစဉ်ထားတာရှိတယ်ပေါ့နော
်ဒုက္ခတွေတကယ်တမ်းသူတို့ပြန်သွားလို့ရတဲ့အခြေအနေတခုရောရောက်ပြီလားအဲ့လိုရောက်ဖို့ဆိုရင်ရောဘာတွေရှိဖို့လိုအပ်တယ်လဲဘယ်လိုထင်ပါလဲရှင်
အဲ့ဒီအချိန်ကတော့လွန်လောဆယ်အခုဟိုကျိုးနဲ့ကျိုးစားနေပါတယ်တချို့ကမြေနေဟောင်းတွေရှိတယ်ပေါ့နော်အဲ့ဒီမြေနေဟောင်းကိုပြန်နေဖို့အတွက်တို့ကတော့အခက်အခဲမရှိဘူးလို့ထင်တယ်ဒါပေမဲ့လုံးဝမြေနေမရှိတဲ့သူတွေကပြန်ဖို့အတွက်ကတော့အခက်အခဲပေါ့ဥပမာမြေနေတက်တယ်လို့တယ်အခုကနေသင့်ထိုင်သင့်တဲ့နေရာကမရှိသလောက်ပဲပေါ့နော်ရှိတဲ့နေရာကလည်းပဲကိန်းသူပြည်သားတွေရဲ့ပိုင်ဆိုင်ထားတဲ့နေလောက်ကန်စားတောက်ထားတဲ့နေလည်းဖြစ်တယ်ဒါပေမဲ့အဲ့ဒီမီနီယာကိစ္စကတော့ဒီတိတ်ပြီးတော့အရေးကြီးတယ်ပေါ့နော်အဲ့ဒါကတေချာမှပဲပြန်လို့ရမယ်နောက်ပြီးတော့အဲ့ဒီမီနီယာတေချာဖို့အတွက်လည်းပဲဟိုတစ်ဖက်ကအစိုးရတော်၎င်းဒေသန္တရအစိုးရတော်၎င်းတို့ကြိုးစားနေတယ်ပေါ့နော် policy တွေညီရ policy တွေတို့လုပ်နေတယ်ပေါ့နော်ကျွန်တော်တို့လည်းပဲအဲ့ဒါတွေကိုတေချာအောင်ဆိုပြီးတော့လေ့လာနေပါတယ
်တို့ဒီလိုပြန်နိုင်ဖို့ဘလောက်တိုင်းတာလောက်ထိအချိန်ယူလို့ရအောင်ပဲလို့ထင်လဲရှင
်ကျွန်တော်တယောက်တစ်အမြင်ပေါ့နော်ဟိုစကားကိုစီမံခန့်ခွဲလှုပ်လာတာလည်းများပြီးအခါကျတော့ဒုက္ခတဲ့စကားထဲမှာပေါ်လာတဲ့တည်င်းအရာလူမှုကြီးပြဿနာတွေကလည်းအများကြီးရှိတယ်ဒီလိုဆက်လက်ပြီးတော့နေပြီးတော့ဖြင့်ရှင်းလို့မရတော့တဲ့အပြင်ကြီးမားလာတဲ့လူမှုကြီးပြဿနာတွေလည်းရှိတဲ့အပေါ်ဟိုပြန်လဲပြီးတော့နေရာချထားတာမျိုးကပို့တော့တင့်တော်တဲ့အတွက်ဒီ၃နှစ်ကာလအတွင်းမှာတစ်ခုခုတိုင်းပင်ဆင်းသွေးပြီးတော့အကောင့်ထဲခေါ်နိုင်လောက်တဲ့ဒီအစီအစဉ်တစ်ခုကိုလုပ်တင်တယ်လို့မြင်တယ်အမြဲလို့တော့လိုအပ်ပါတယ်ပြန်သွားဖို့အတွက်ရေရှိတီတန့်တဲ့ဒီဘောအမခံချက်ပေါ့နော်အထူးသဖြင့်ဒီလုံငန်းကန်ငန်းတွေရဲ့နောက်ပြီးတော့လောက်ကန်စားတောက်မဲ့မြေနေရာတွေရဲ့နေထိုင်ဖို့အတွက်ရဲ့အဲ့ဒါတွေကတိတ်တော့အရေးကြီးပါတယ
်ဒါကတော့ KRC အတွင်းရေမှုစောပွဲဆေးကိုမက်ခင်ဖြူထွေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ငြိမ်းချမ်းရေးမရသေးလို့ဒုက္ခတွေတွေရေမဖြေရှင်းနိုင်သေးချိန်မှာစကိုင်းတိုင်းကဆန္ဒပြလုံသမားတွေရဲ့အခြေအနေကရောပြေလည်သွားပြီလားကြည့်အောင်ပါအလုတ်ထုတ်ခံခဲ့ရလို့နေပြည်တော်ထိချီတက်ဆန္ဒပြနေကြရတဲ့သခိုင်းတိုင်းတစ်ချောတဲ့ဆက်ယုံကအလုတ်သမားခေါင်းဆောင်တွေနဲ့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးတွေလွတ်တော်ကိုယ်စားလှယ်တွေဒီကနေ့မှတွေ့ဆုံကြဖို့ရှိပါတယ်။အခုလိုပြဿနာပြေလည်မှုရရေးတွေ့ဆုံဆွေးနွေးကြဖို့ရှိပေမဲ့လည်းနေပြည်တော်ထိချီတက်ဆန္ဒပြမှုကိုတော့ရန်နာမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မတ်အေးမာကဆက်ပြောပြပါမယ်ရှင်။
စကိုင်းတိုင်းတစ်ချောတဲ့စိတ်ယုံကအလုသမားတရားကျော်ဟာစိတ်ယုံကနေအလုထုတ်ဖြစ်ပြီးနှစ်လကြာတဲ့အထိအလုသမားဝန်ကြီးဌာနနဲ့အလုရှင်ဘက်ကဖြည့်ရှင်းပေးမှုမရှိဘူးဆိုတာသူတို့ရဲ့ပြဿနာကိုဖြည့်ရှင်းပေးဖို့အတွက် AB လကုံကနေစတင်ပြီးနေပြည်တော်သမရယုံကိုချီတက်နေတာပါမေလ9ရက်နေ့မှာတော့ဝမ်တွင်းမြို့ကိုရောက်ရှိလာပြီးဖြစ်ပါတယ်သူတို့တဲကကိုယ်စလဲတွေဖြစ်တဲ့ဥခိုင်မင်းနဲ့၄ဦးကိုနေပြည်တော်မှာပြည်ထောင်စုဝန်ကြီးကိုယ်တိုင်တွေ့ဆုံဖို့ရှိတယ်ဆိုပြီးအလုသမားညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကဟိုတက်နိုင်မြတ်ပေါ့ဟိုဘလို့အကောင်းဆုံးပြရမလဲသူ့ရဲ့လုံလန်းချက်ကဘာလဲအလုပြန်ခန့်ပါလို့လဲပြောတာပေါ့နော်ဟိုအလုရှင်ဘက်ကလည်းကိုမာတိကောင်စီရဲ့ဆုံးဖြတ်ချက်တိုင်းလိုက်နာမလို့ဒါလည်းပြောနေတာပေါ့နော်အဲ့တော့အဲ့ရမှာနှစ်ဖက်အနာကိုကျွန်တော်နားထောင်ပြီးတော့လေလုံးမှာဒီကတော့ဥပဒေနဲ့ညီဘလို့သူတို့ကူညီဆောင်ရပေးရမလဲဆိုတဲ့ဟာကိုကျွန်တော်တို့ကလုတ်ပြီးတင်တာ
ပေါ့နော
်ဟိုအားလုံးအဓိကတော့အဆင်ပြေစေချင်တာပေါ့သူတို့ဒီလိုလုပ်နေတာကြီးကလည်းဟိုတကယ်တမ်းကျတော့ ဟိုအဖြေမှာမဟုတ်သေးဘူးလေအဲဒါကြောင့်မလို့ဟိုဘယ်လိုဒါဟိုသူစီရတကယ်ကိုအတန်ကိုကျွန်တော်နားထောင်ရှင်းရတာကြောင့်ဒီမှာပြတော့ကျွန်တော်ပြည်အောင်စုဝင်ကြီးကိုယ်တိုင်နဲ့တွေ့ဖို့စီစဉ်ထားပါတယ်တခြားအလုပ်မရှိရင်လေ
မြို့နယ်တိုင်းခွန်သမားရီရုံးနေအစစ်စစ်တက်ခဲ့ပြီးအဆင်ပြေမှုတွေမရှိခဲ့သလိုမကြသေးရင်ကမှအလို့သမားဝင်ကြီးဌာနကတာဝန်ရှိသူတွေကိုယ်တိုင်ဖြေရှင်းပေးခဲ့ပေမဲ့လည်းပြည်လည်မှုတွေမရခဲ့ပါဘူး
သူတို့ဟိုဖြစ်နေတယ်ကျွန်တော်တို့လည်းလုပ်ပေးနေတာပေါ့နော်အစင်းစင်းမြို့နယ်တိုင်းတိုင်းဥစဉ်ဒုညွန်ကျုပ်တွေသွားပြီးပေါ့နော်ဒီအစင်းမတင်တဲ့ကကျွန်တော်အဓိကပါဖြစ်နေတာလေသူတို့အခုတို့တွားနေတာကျွန်တော်ဥပဒေနဲ့မညီဘူးလေညီတဲ့ခါကျတော့မတစင်မှုစင်မှာသူတို့ဘာလို့အကြက်ကြက်ဖြစ်လာနိုင်တာပေါ့နော်အဲကျွန်တော်ကလည်းမဖြစ်စေချင်ဘူးသူတို့ဒီကလူလားချက်ကဘာလဲပေါ့သူရှင်းပေးတော့ရှင်းပေးနေတာပေါ့နော်အဲ့ဒါဂဂနနကိုမပြတ်ဘူးဖြစ်နေတာလေနောက်ဆုံးကိုသမารီကောင်စီတို့ဘာလို့အမိန့်နေရလဲချထားပြီးသားနေနေတာပေါ့နော်တချို့ကလည်းကျွန်တော်ဥပဒေကိုတော့ကြော်လို့မရဘူးပေါ့နော်ဘယ်လိုပေါင်းဆက်ပြီးလုပ်ပြီးလို့ရမလဲဒါကတော့သူတို့လည်းသိအောင်လည်းပြောပြရမှာပေါ့လေကျွန်တော်တို့ကလေ
မေလ6ရက်နေ့မှာတော့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအစည်းအဝေးခန့်မှမှာအလို့သမားခေါင်းဆောင်တွေနဲ့တွေ့ဆုံမှဖြစ်ပေမဲ့အလို့သမားတွေချီတက်လမ်းလျှောက်မှုတွေကတော့ဆက်ရှိနေမယ်လို့အလို့သမားတွေဘက်ကဆိုပါတယ်။လက်ရှိမှာတော့ဝမ်တင်းမြို့မှာမေလ5ရက်နေ့မှာညအိပ်ရပ်နားနေပါတယ်။အလို့သမားတွေချီတက်ရလမ်းတစ်လျှောက်မြို့ရွာတွေမှာတားဆီးမှုတွေရှိခဲ့ပေမဲ့အလို့သမားတွေဘက်ကတော့ဆက်လက်ချီတက်နေသလိုပြည်ထောင်စုဝန်ကြီးဌာနကလည်းဖိအားပေးမှုတွေကြောင့်တချို့မျိုးတွေကဖုန်ကြီးကျောင်းတွေမှာတဲခုံဖို့အတွက်အခက်အခဲတွေရှိခဲ့တယ်လို့လည်းအလို့သမားတွေဘက်ကဆိုပါတယ်။ဒီလိုသမားတပိတ်ဟာတရားဥပဒေစိုးမိုးရေးလုပ်ငန်းခွင်မှာအလို့ပြန်လဲရရှိရေးနဲ့အလို့ရှင်အလို့သမားအစိုးရအလို့သမားဝန်ကြီးဌာနတို့သုံးဖွဲ့ဆိုင်ဖြည့်ရှင်းပေးမှုကိုလိုလားတာကြောင့်အခုလိုချီတက်ခဲ့ရတာဖြစ်ပြီးအစိုးရအစ်စ်ကိုစန့်ကျင်တာမဟုတ်ပဲအာကိုပြီးတောင်းဆိုဖို့သာနေပြည်တော်ကိုချီတက်လာရခြင်းဖြစ်တယ်လို့လည်းပြောဆိုကြပါတယ်ရှင်။
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သခိုင်းတိုင်းကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေရဲ့မပြေလည်နိုင်သေးတဲ့ပြဿနာအကြောင်းပြီးမှမြေသိမ်းခံတောင်သူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကြားကပြဿနာကိုဆက်ပါမယ်။ကချင်ပြည်နယ်ဟူးကောင်းတောင်ကြားမှာယူဆနာကုမ္ပဏီနဲ့မြေသိမ်းခံတောင်သူတွေကြားဖြစ်နေတဲ့ပဋိပက္ခကိုတောင်ဝင်ရှိသူတွေလာရောက်ဖြေရှင်းပေးဖို့ရှိပေမဲ့တောင်သူတွေကတော့ပြဿနာပြေလည်လိမ့်မယ်မဟုတ်ဘူးလို့တွက်နေကြပါတယ်။လွန်ခဲ့တဲ့10နှစ်ခန့်ကယူဆနာကုမ္ပဏီသိမ်းယူပြီးစွန့်ပစ်ထားခဲ့တဲ့မြေမှာဝင်ရောက်ထွန်ရက်ကြတဲ့တောင်သူတွေကိုကုမ္ပဏီကအင်အားသုံးလာရောက်မောင်းထုတ်တဲ့အတွက်နှစ်ဖက်ကြားတင်းမာမှုတွေဖြစ်နေရတာဖြစ်ပါတယ်။အသေးစိတ်ကိုတော့ကိုရဲကောင်ကဆက်ပြောပြပါမယ်ရှင်
။ကိုရိုင်းနဲ့နာဆုံးရှုံးခဲ့ရပြီးအခြားလေယာဉ်မြေတွေဖျက်ဆီးခံခဲ့ရတဲ့တောင်သူဦးရေ160လောက်ကိုစုစည်းပြီးတပ်ဆိုင်ရာကိုတင်ပြတောင်းဆိုဖို့ကြိုးပမ်းနေတဲ့တောင်သူတဦးဖြစ်တဲ့ဦးဆိုင်အောင်ကယူဇနာကုမ္ပဏီကနေဝင်ရောက်ဖြည့်ဆည်းခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗါး။အ
ော်ဧကရှိရကျွန်တော်တို့ထူထားကြည့်ရည်သူတို့ကလူအင်အားနဲ့ခေါ်ပြီးတော့လာခဲ့တာ။သူစက်ကကူးစီးဟောဘက်ဖော့တူစီးဟောဘလူးစာတူစီးပြီးတော့သူတို့ဟောဆောက်ကားပါသူတို့ကားတွေနဲ့လေလုံးထိုးကားကြီးတွေနဲ့၄၅စီးလောက်နဲ့သူတို့လူအင်အားပြင်ပြီးတော့လာခဲ့တာအဲ့မှာ။လာပြီးတော့သူတို့ကျွန်တော်တို့ကိုးထားတဲ့နေရာမှာသူတို့သူစက်ကားကြီးနဲ့ပြန်ပြီးထပ်ထိုးတော့အဲ့မှာကျွန်တော်တို့မှာတိမြင့်ရှိတယ်တဲ့။ဟာတိမြင့်ရှိတယ်ဆိုတော့ကျွန်တော်တို့ကဟာဒါစစ်စလာဘာလာလို့ကျွန်တော်တို့ကစဉ်းစားဆရာတွေဖြစ်လာပေါ့။ကျွန်တော်တို့ဘက်ကတောင်သူတွေလူအများများတဲ့ခါကျတော့သူတို့ကပြန်ထွက်သွားတာ။အကမှသွားတိုင်ထားတာ။အဲ့နေတိုင်းနေတိုင်းကိုသူသွားပြောထားတာ။အဲ့မှာအိုင်မန်နေဂျာဦးရင်းမြင့်ပေါ့ယူစနာကုမ္ပဏီက
တောင်သူတွေရဲ့အဆိုအရသူတို့ဘိုးစင်ပေါင်းဆက်လုတ်ကင်ခဲ့တဲ့ဒီလေယာဉ်မြေတွေကို2006ခုနှစ်မှာယူဇနာကုမ္ပဏီကနေစီမံကိန်းစတင်မို့ဆိုပြီးတင်ယူလာခံခဲ့ရတာလို့ပြောပါတယ်။အဲ့ဒီချိန်ကစစ်တပ်ရဲ့အကူအညီနဲ့တောင်သူတွေကိုလာရောက်မောင်းထုတ်ခဲ့ပြီးလေယာလုတ်ကင်မှုမြေနေရာအချို့အစားပြန်ပေးခဲ့ပေမဲ့ထွန်ရက်စိုက်ပျိုးကိုမလွယ်ကူတဲ့နေရာဖြစ်နေတယ်လို့ဆိုပါတယ်။အခုလိုငင်းပွားမှုနဲ့ပတ်သက်ပြီးဖားကန့်မြို့နယ်ကအစိုးရတာဝန်ရှိသူတွေလာရောက်ဖြေရှင်းပေးဖို့ရှိနေပေမဲ့တောင်သူတွေအနေနဲ့ကတော့တရားမျှတမှုရှိတဲ့ဖြေရှင်းမှုမျိုးဖြစ်လာဖို့မမျှော်လင့်ဘူးလို့သူကအခုလိုဖြေကြားခဲ့ပါတယ်။
ဟုတ်ယူစနာဝန်လာကဒီကနေကျွန်တော်တို့လေယာဉ်မြေတွေဥယျာဉ်ခြံမြေယာတွေကိုသူတို့တင်ခဲ့တာတော်တော်များခဲ့ပြီးအဲဒီတော့ကလည်းသူတို့နဲ့တော်တော်လေးဖြည့်ရှင်းခဲ့ဖူးတယ်။ဟုတ်ဟိုဦးသိမင်းရန်ကုန်ကသူ့အိမ်နဲ့သူ့ဟိုတယ်မှာတော့မှကျွန်တော်တို့ဒီဘက်ကတောင်သူတွေဆန္ဒပြတာတွေပါမျိုးတိုင်းပင်သားမျိုးတွေအချိန်ချင်းလုတ်ခဲ့ဖူးတယ်။ဒါပေမဲ့ဘယ်တော့ခါမှသူတို့နဲ့အဆင်ပြေမှုဆိုတာမရှိပါဘူး။အဲဒါကြောင့်ကျွန်တော်တို့ဟူကောင်တောင်သူတွေကဒီယူစနာသာရှိနေဒီတော့ဟိုဘယ်တော့မှဒီပြဿနာကငြိမ်းမှာမဟုတ်ပါဘူး
လာမယ့်မေလ9ရက်နေ့မှာဖားကန့်မြို့နယ်မြေစင်းဌာနကတာဝန်ရှိသူတွေကိုရိုင်းလာရောက်ဆက်ဆေးပြီးဆုံးဖြတ်ပေးမှာဖြစ်ပါတယ်လက်ရှိအချိန်မှာတော့ယူဇနာကုမ္ပဏီနဲ့တောင်သူတွေနှစ်ဖက်စလုံးကထွန်ရက်စိုက်ပျိုးတာတွေလက်တံထားကြဖို့သဘောတူညီထားတယ်လို့ဦးဆိုင်အောင်ကပြောပြပါတယ်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016မေလ6ရက်တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းလိပ်သင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်
။ညတော့ကတော့ဒီအပူရှက်တာမဖြစ်ခင်ပါတော့။ကောင်းဝင်ရပူလိုက်လူဟာကျွေးတွေထွက်တယ်သို့တော့အပူချိန်ကိုမထိန်းနိုင်တော့ဆိုရင်ပူတန်းကြောင့်လုံးခွေ
အပူရှက်ခြင်းကြောင့်ဖြစ်တတ်တဲ့လက္ခဏာတွေနဲ့ဒီလိုအပူရှက်ရင်ဘာလို့တင့်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုကြားကြရမှာပါ။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီနေ့မြင့်တဲ့တင်ပြမယ့် idiom အသုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက W A L K I N G walking လမ်းလျှောက်နေသည် O N on အပေါ်မှာ A I R A လေးလို့လုံးကောက်အဓိပ္ပာယ်ရပါတယ်။အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ဝင်တာလာတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိပ်ဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါတယ်။သရရှင်တူတူမမဆေတန်းဆောင်ပွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လိုအနည်းဆုံးဥပမာပေးပြစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ဂရိတ်ဦးရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥမာကိုနားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she is accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိခရဲကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ Susan has been walking on air ever since she got the official letter that she is accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်တာလာတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိပ်ဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေတယ်ဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစည်းအဝေးကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြရမယ်ကျမ၏ကဏ္ဍမှာတော့အပူရှက်ခြင်းသို့မဟုတ်အပူချိန်မြင့်တာကြောင့်မလို့ဖြစ်တတ်တဲ့တက်ခြင်းကိုဘလို့ကြိုသိနိုင်မလဲဘလို့ကာကွယ်ကုသနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါရရှင်
โอเคပမခဒေါက်တာဆောင်းရခင်ဗျာကျွန်တော်တို့ဒီနှစ်ကမြန်မာနိုင်ငံမှာဒီအပူဒဏ်ကအရင်နှစ်တွေထက်များလာတဲ့အနေအထားရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအပူကြောင့်ဖြစ်လာတဲ့ရောဂါတွေကိုစိုးရင်ရတဲ့နေရာမှာဒီအရေးအကြီးဆုံးဒီလူရဲ့အသက်ကိုပါထိခိုက်နိုင်တဲ့ဒီအပူရှက်တာဒါမှမဟုတ်ရှင်လဲ အပူမြင့်တဲ့အတွက်ပေါ့နော်ဒီတက်တာအဲ့ဒီယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်ပြောကြအောင်ဆရာကြီးအဲ့တော့ဒီယောဂာကမြန်မာနိုင်ငံမှာဖြစ်ခဲ့တာရှိလားအခုရောဖြစ်လာမယ်ဆိုရင်ကျဘယ်လောက်ရှိလဲဆရာကြီ
းရှိပါတယ်ကျွန်တော်တို့နိုင်ငံကတော့လူပိုင်းဒေသလည်းဖြစ်နေပေါ့နော်အဲ့တော့ရှင်ပြင်းထန်တဲ့နှစ်တွေမှာအပူဓာတ်ကြောင့်ဖြစ်တဲ့ယောဂာတွေအများကြီးရှိပါတယ်စပူလို့ဆိုရင်တော့အပူဓာတ်ငုံခွေခြင်းပေါ့နော်အဲ့ဒီတဲ့ဆိုးလာတော့ဖြားတက်လာအပူခြင်းချင်းချင်းတော့ပက်ခြင်းအပူဓာတ်ကြောင့်ဖြားနာခြင်းပေါ့အဲ့ဒီနောက်ပိုင်းမှာတော့တိတ်ဆိုးလာလို့ရှိရင် e stroke လို့ခေါ်တယ်အပူဓာတ်ကြောင့်တက်ခြင်းသို့မဟုတ်အပူရှက်ခြင်းလို့ခေါ်တယ်ပေါ့နော်ဒီအပူရှက်ခြင်းဖြစ်တော့ဆုံးမဲ့တာတွေလည်းရှိပါတယ်ဒီကနေ့နေ့ဆိုဒီမြမကြီးလေပိုင်းမှာဆုံးရှုံးမှုအများကြီးရှိကြတာတွေ့ရတယ်ဒီမြမကြီးလေပိုင်းမဟုတ်တဲ့နေရာတွေမှာလည်းဆုံးရှုံးမှုတွေရှိခဲ့ပူပါတော့ဒီနှစ်ကနေလို့ဒီဖြစ်တဲ့ပုံကျွန်တော်နိုင်ငံမှာတဘာဝပတ်ဝန်းကျင်ပေါ့နော်တက်တော်တွေပါတယ်တုံးနည်းမှုများတဲ့အတွက်အပူဓာတ်ကပုံမှန်ဆိုးရလိမ့်မယ်ရေရှားတဲ့တံပိုးဆိုးလိမ့်အဲတက်ဆာထားတယ်ပေါ့ဒီအတွက်လည်းကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်ပါအ
ဲ့တော့ဆရာကြီးအ
ဲ့
တော့ဒီယောဂါဖြစ်လာတာကိုဒီအပူရှက်တဲ့အဆင့်နောက်အပူမြင့်တဲ့အတွက်တက်တဲ့အဆင့်ပေါ့နော်ကြိုသိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
ညာတော့ခက်တော့ဒီအပူရှက်တာမဖြစ်ခင်ပေါ့နော်ကောင်းဝင်ရပူလာရင်လူဟာကျွေးတွေထွက်တယ်သို့တော့အပူချိန်ကိုမထိန်းနိုင်တော့ဆိုရင်ပူတန်းကြောင့်နှုံးခွေရင်ဖြစ်တယ်အဲ့ဒါပြီးရင်တော့ပူချိန်တက်လာနိုင်တယ်ပေါ့နော်ပူချိန်ကစမ်းလာတယ်အဲ့ဒီကနေပြတော့စဉ်းစားပူဇံကြောင့်တက်ခြင်းပေါ့ဤချုပ်ကိုရောက်ခြင်းလည်းရောက်တယ်တခါတည်းလည်းရုပ်ရည်ကောက်ပြီးတော့ရတော့လည်းရှိတယ်ပေါ့နော်အဲ့ဒီပူဇံကြီးကြောင့်တက်ခြင်းတော့အပူရှက်ခြင်းဖြစ်ဖြစ်မဲ့လက္ခဏာတွေကောင်းကြိုက်တယ်ဘူးတယ်နောက်ပဝင်းနေကပူလာများလာလို့တက်ပါများရင်နောက်ဆုံးကျချွေးရခန်းသွားတယ်ချွေးရမထွက်တော့ဘူးအဲ့ချွေးမထွက်တဲ့အခါကျတော့အရေပြားတွေကချောက်ပြီးတော့တခါရဲပြီးတော့ပူးနေမယ်နောက်ချက်သားတွေကအားနေသွားမယ်နောက်ပြီးတော့ကျတော့တက်တာကျက်တာလည်းဖြစ်နေတယ်ပြူတာအနာလည်းဖြစ်နေတယ်။နောက်ပြနှလုံးခုန်တာတွေညံလာတယ်။နောက်ပြဆူရညံပြီးတော့နောက်ပိုင်းပတိလက်တာလို့နော်ပတ်ဝန်းကျင်ကိုမတိတာလို့ဖြစ်သွားမယ်တက်မယ်
။ဟုတ်ကဲ့ဆရာ။ဒီလက္ခဏာတွေပြလာတဲ့နေရာမှာဘယ်အဆင့်မှာချက်ချင်းပေါ့နော်ရှေးဦးသူနာပြည့်စုံမှုတွေလုပ်ပြီးတော့ဘယ်အဆင့်မှာဆေးရုံအမြန်ပို့ဖို့လုပ်မလဲဆရာ
။ပူချက်ချင်းလက္ခဏာပေါ့နော် heat stroke ရဲ့လက္ခဏာကြီးရှိလာရင်တော့ချက်ချင်းကိုဆေးရုံလို့ရမှာပေါ့နော်။နိုင်ငံသားမှာတော့သူတို့ကတခါလဲဒါ911ပေါ့နော်။ခေါ်ပါရေးပေါ် paramedics တွေပေါ်ပါလို့ပြောတော့ကျွန်တော်ဒီမှာတော့ဒီလောက်ထိအလွယ်တကူခေါ်နိုင်တဲ့အဆင့်မရောက်သေးဘူးပေါ့အဲ့လိုခေါ်လို့မရခင်ကကျွန်တော်တို့ကဒီရှေးဦးသူနာစုမျိုးနဲ့လူနာကိုပြုစုချလို့ရတယ်ပေါ့နော်အဲ့တော့ဒါလို့ရမလဲဆိုလို့ရှိရင်ဤတဲ့နေရာကိုချက်ချင်းပြောင်းပေးရမှာပေါ့နော်ဆိုလိုတာ air condition ကဒီ40ပေးနိုင်တဲ့အခန်းရှင်ပြောင်းသို့မဟုတ်လို့ရှင်တော့အရေးအဝါတာကောင်းတဲ့ဤတဲ့နေရာကိုပြောင်းရမယ်ပြီးရင်ချက်ချင်းဝယ်စားရည်နေနိုင်တဲ့နေရာကိုချွတ်ပြရမယ်တကယ်တိကျလက္ခဏာတော့ဒီ cool temperature လို့ခေါ်ပါတော့ဆိုကနေတော့အပူချိန်တိုင်း105ကျော်တာပေါ့အဲ့တော့ခန္ဓာကိုယ်ရဲ့အပူချိန်ကိုအများဆုံးကြအောင်လုပ်ပြရမယ်အဲ့တော့ဘာလို့လုပ်မလဲဆိုလို့ရှိရင်ခန္ဓာကိုယ်လိုဝင်စားရည်ထိရှားပြရမယ်နောက်ရေပတ်တုပ်ပေးမယ်ပေါ့နော်ဒီခန္ဓာကိုယ်တစ်ခုလုံးဒီ sponge ဆိုတာကိုရေလို့ရှိလို့ရှိရင်တော့ဝင်စားရေပိုက်ရှိတာဆိုအောင်လို့တစ်ခါရရမယ်ပေါ့နော်ဒါလေးမရှိရင်နောက်တစ်ခါဘာလို့လို့ရဆိုရေခဲတုပ်ကိုရေခဲတော့တကူရေခဲရေမရှိအောင်အဲ့ဒါပူဆိုးသွားနိုင်မှာနော်ဒီရေခဲတုပ်တွေရှိလို့ရှိရင်ရေခဲဖတ်တော့ကတ်တယ်ပေါ့လေအလေဘင်းကြိုင်းကြကြိုင်းနဲ့ဖက်ပေါင်းကြိုင်းနဲ့ဖက်အဲ့နေရာဒီမှာတင်မရေခဲပါနဲ့ဆိုတော့အဲ့နောက်ပိုင်းတော့ဆေးကိုချက်ချင်းပို့ရမှာ
ဟုတ်ကဲ့ဆရာအခုလိုဒီရှေးဦးသူနာပြည့်စုံနေလုပ်တဲ့နေရာမှာသတိထားမယ့်အချက်တွေရောရှိသေးလားဆရာကြီ
းအဲ့ဒါသူတွေသတိထားကြတော့မရှိပါဘူးအဓိကလုပ်တဲ့ရေချက်ကတော့ဒီခန္ဓာကိုယ်ရဲ့အပူချိန်တိတ်ပြင်းမြင်းမှနေလို့ရှိရင်သူခန္ဓာကိုယ်ရဲ့လုပ်ငန်းဆောင်ရာတွေပြတ်စီသွားမယ်ဒါကြောင့်လို့အေးနိုင်မြအေးအောင်မြန်မြန်အေးအောင်လုပ်ပြီးတဲ့သဘောပါ
ဟုတ်ကဲ့ဆရာ
အဲ့ကြောင့်ဆေးရုံတွေမှာလည်းအခုဆိုရေပေါ်ဌာနတွေမှာ air condition ခန်းတွေအေးအောင်ထားတဲ့ခန်းတွေကိုစနစ်လုပ်ထားပါတယ်ဆေးရုံဆေးကန်းတွေမှာလည်းသူလုပ်ထားတယ်မှာလေ
ဟုတ်ကဲ့ဆရာအဲ့တော့ဆေးရုံဆေးကန်းရောက်တော့ကုသမှုကထိအောင်ဒီအပူချိန်ကိုပြန်ကြအောင်လုပ်လို့ရနေတာပါဆရာနော
်ဟုတ်ကဲ့ရည်ရဲချက်ကတော့ဒီကုသမှုပါပဲဒါမဲ့ရောက်တဲ့လူလာရဲ့အခြေအနေပေါ်မူပြီးပါအပူတန်းကြောင့်တက်ခြင်းပေါ်ဒီပူဆက်ခြင်းကတိတ်ကြွားလို့ရှိရင်ခန္ဓာကိုယ်တစ်ခုလုံးထိခိုက်သွားနိုင်တယ်အဲ့ဒီကကြောင့်မှာတဲလည်းထိခိုက်တာပဲနှလုံးလည်းထိခိုက်ရကြောက်တယ်အဲ့ဒါကြောင့်တော့ကျွန်တော်ကဒီအေးအောင်လုပ်ပြီးတဲ့အပြင်ကိုတခြားကုသမှုတွေပါလိုအပ်လာတာပေါ့
ဟုတ်ကဲ့ဆရာအခုလိုမျိုးဒီအသက်အန္တရာယ်ရှိလောက်တဲ့ဒီဖြစ်နိုင်တဲ့အတွက်မဖြစ်အောင်ကိုကြိုတင်ကာကွယ်တင့်တယ်အနေထားရှိတာဘလို့လူတွေမှာပိုဖြစ်နိုင်တယ်ပိုတတိထားတင့်တယ်ကြိုတင်ကာကွယ်တင့်တာဆိုတော့ဆရာကြီးရှင်းပြလို့ရမလား
အဓိကတော့ကျွန်တော်ဖြစ်နေတဲ့လူတွေပေါ့နော်အသက်ပေါ်မှာလည်းမူတည်ပါတယ်အသက်၄နှစ်အောက်ကလေးတွေ65နှစ်အထက်လူကြီးတွေပေါ့နော်သူပြင်သူတို့သူပါသူတယောက်တည်းနေရင်ပိုအန္တရာယ်ရှိတာပေါ့နော်နောက်ခြေကန်ကျန်းမာရေးပေါ့အမတ်အနာရှည်ယောဂရှိတယ်နှလုံးအဆုတ်ကျောက်ကတူယောဂရှိသွေးတို့ တာစိတ်ပိုင်းဆိုင်ရာယောဂရှိတာနောက်အရက်ဆွဲတဲ့လူတွေအဲဒီလိုရှိတဲ့လူတွေဒီလိုလူတွေကပို့တော့ဒီအပူဆက်တာဖြစ်ပေါ်များပါအဲ့လိုပဲတချို့ဆေးဝါးတွေထဲမှာလည်းဒီ anti histamine လို့ခေါ်တဲ့နာစီချောင်းစုပ်ပြင်သုံးတဲ့ဆေးတွေပေါ့နော်ဥမာပြင်ဗာမီတောလို့ဆေးမျိုးတွေပိန်ဆေးတွေစိတ်ငြိမ်ဆေးတွေအဘရတတွေးကြဆေးတွေစိတ်ဓာတ်ကြတဲ့ခါမှာသုံးတဲ့ဆေးတွေနော်အဲ့လိုမျိုးညာလေဒီ heat stroke ဖြစ်တာကိုပို့ပြီးတော့ကြားရစီပါအဲ့တော့ကာကွယ်တာအနေနဲ့ဒီပတ်ဝန်းကျင်ပူတဲ့အချိန်မှာတို့ဒီသတင်းစာတွေမှလည်းမြင်ရလို့ပါပါတယ်ပြီးတော့ပေါ့ပေါ့ပါပါနော်အယောင်ဖြောတဲ့ဝေစာတွေဝေးရမယ်ပေါ့ပေါ့ပေါ့နော်လေဝင်လက်တဲ့ကောင်းနောက်ပြီးအုတ်ထုတ်ဒီမှာတစ်ခါအပြားကြီးကြီးပေါ့နော်ပမာဆိုလည်းခပောက်ကျဲကျဲပေါ့ဒါမျိုးတွေဝေးရမယ်နောက်ပြီးကျတော့လုံးနိုင်နေမှာမဟုတ်ဘူး sunscreen တော့ဒီအူရန်ကာဝဲတဲ့ cream လေးလေးကိုကောင်းတယ်နောက်ရေမြင်းများတောက်ရမယ်နော်သူကတော်တော်ကိုချွေးထွက်နိုင်အောင်ရေမြင်းများတောက်ပေးရမယ်နောက်တော့ရေတက်ကိုထားရဲဆိုတော့အလိုစားငန်နဲ့စားပါတဲ့ဟာမျိုးပေါ့နော်ပြီးလို့ရှိရင်တိပြော်ရေတို့နော်အချိုရေပေါ့နော်အဲ့မှာစားခတ်ပြီးတောက်အောင်အဲ့လိုတောက်နည်းနည်းတောက်ဒီကချွေးထွက်တာကိုများစီနဲ့ချွေးထွက်လို့ရှိရင်ကိုကနေငွေ့ကြံသွားရင်ကိုကအေးပြီးကြံမှာပေါ့နော်နောက်တစ်ခုကဒီပြင်းထန်တဲ့ကိုလဲလှုပ်ရှားမှုတွေကိုဒီလိုပူတဲ့အချိန်မှာမလုပ်သင့်ဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝိမင်းစီစဉ်တင်ဆက်တဲ့ကျမရေခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်တမတော်ကိုအစိုးရတပ်ရခိုင်လက်နက်ကိုင် AA အဖွဲ့ကိုရခိုင်တပ်မတော်လို့ MRTV 4သတင်းဌာနကသုံးစွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်တပ်မတော်ကိုအစိုးရတပ်လို့ခေါ်ဝေါ်သုံးစွဲတာမာရွင့်နယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုသုံးဆွဲတာကြောင့်တက်မတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလားအခုလာမယ့်စနေညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2923-2555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တော်ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 32 40ပြင်လိုင်းလက်မီတာ190အပါအဝင်burmese.voanews.com မှာလည်းရုပ်သံနဲ့ရစာသားနဲ့ပါသတင်းတွေကိုဖော်ပြထားပြီးတော့ VOA Burmese fan page မှာလည်းသတင်းတွေနဲ့ရုပ်မြင့်တမ်းကြအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလှည့်ရောက်ပါပြီ။နေ့စပ်ခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအမြင့်ဆုံးရက်တံပိုးရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ပင်လုံနီလာကအကောင့်ထဲဖော်နိုင်မှုတနိုင်ငံလုံးအပြစ်ရဲ့ရေးကြေညာဖို့လိုအပ်တယ်လို့ UNFCCC ဥက္ကဋ္ဌပြောဆိုခဲ့တဲ့ဆိုတာနဲ့ဂျင်းပြည်နယ်အစိုးရရဲ့ရက်တရာစီမံချက်မှာဘာတွေကိုအဓိကဦးစားပေးလှုံ့ဆော်သွားမှာလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါ။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအ мян ဆုံးရပ်တန့်ပေးဖို့ရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်အများအပြားမှာတန်ဃာရော်တွေနဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲတွေကိုစစ်တွေမောင်တော်ပောက်တော်မင်းပြားဘူးသီးတောင်မြို့တွေအပါအဝင်ရသေးတောင်နဲ့ရန်ကုန်မြို့တွေမှာမေလတရက်နေ့ကပြုလုပ်ခဲ့ကြတာပါ။ စစ်တွေမြို့မှာကျင်းပတဲ့ဆန္ဒထုတ်ဖော်ပွဲမှာလူပေါင်းတောင်းနဲ့ချီပါဝင်ခဲ့ကြပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစိုးရကအမြန်ဆုံးဖော်ဆောင်ဖို့တန်တရားနဲ့ဖမ်းဆီးထောင်ချခံထားရသူတွေကိုအမြန်ဆုံးလွတ်ပေးဖို့နဲ့အပြစ်မဲ့ပြည်သူတွေကိုပေါ်တာဆွဲတာတွေကိုရပ်တန့်ပေးဖို့နဲ့စစ်ပြေဒုက္ခသည်တွေကိုအစိုးရကကူညီပေးဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်။ရခိုင်ပြည်သူတွေစစ်ပွဲရပ်တန့်ပေးဖို့တောင်းဆိုတာကိုပြည်ထောင်စုအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့လိုသလိုငြိမ်းချမ်းရေးအတွက်စပွဲဝမ်းမှာငြိမ်းချမ်းစွာဆွေးနွေးဖြေရှင်းကြဖို့လိုတယ်လို့ပေါက်တော်မြို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အရှင်ဆန္ဒသီရိကပြောပါတယ်
နစသက်ရစုပင်လုံကြီးလာခံကိုအကောင့်ထဲပေါ်နိုင်ဖို့အစိုးရအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးအများဆုံးကြီးညာဖို့လိုကြောင်းညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယဥက္ကဋ္ဌနဟန်သားကနေပြောဆိုခဲ့ပါတယ်။ဒါအပြင် NCA လက်မှတ်ရေးသူပြီးတဲ့ဖွဲ့ရောမထုတ်ရသေးတဲ့ဖွဲ့တွေပါတဖွဲ့မကြံအားလုံးသူတကွပါဝင်ဖို့လိုအပ်တယ်လို့ဧပြီလကမှပြောဆိုခဲ့တာပါ။ပူကျွအောင်ဆန်းနဲ့တောင်လန်းဒေသတိုင်းဒေသတွေချုပ်ဆိုခဲ့တဲ့1948ပင်လုံစာချုပ်နဲ့နစသက်ရစုပင်လုံစာချုပ်တစ်သက်တည်းတူညီမှာမဟုတ်ပေမဲ့အဓိကဥတီချက်ကဘက်ထရီပြည်တော်စုတိဆောက်ရေးကိုအကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ကြောင်းနဟန်သားကပြောပါရယ်နစသက်ပင်လုံညီလာခံကိုတလနှလသွင်းကျင်းပလို့ကြောင်းဧပြီလ29ရက်နေ့ကပြည်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU အဖွဲ့ဆွေးနွေးပွဲမှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေပြောကြားခဲ့ပါရယ်
ကချင်ပြည်နယ်မန်စီမြို့အရှိတ်တရုတ်နယ်စပ်အနီးကချင်လူလတ်ရေးတပ်မတော် KNA တပ်မဟာ3လက်အောက်တရင်တစခန်းချထားတဲ့နေရာတွေမှာအစိုးရတပ်မတော်စစ်ကြောင်းကထိုးစစ်ဆင်တိုက်ခိုက်ပြီးစခန်းတစ်ခုသိမ်းပိုက်လိုက်ပါတယ်။မေလ1ရက်နေ့ကပါတော့နေရာအနီးကြောက်ကြီးတစစခန်းက KNA တရင်တစခန်းကိုအစိုးရတပ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောက်ခမရ430ခွန်စစ်ကြောင်းကနေပြင်းထန်စွာတိုက်ခိုက်လာလို့မခုခံပဲဆုတ်ခွာပေးလိုက်ရတာဖြစ်ကြောင်း KNA ဖက်ကပြောပါရယ်။နောက်မေလ2ရက်နေ့မှာတော့အဲ့ဒီအနီးမှာစခန်းငယ်တစ်ခုကိုတညလုံးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့နှစ်ဖက်တပ်တွေတိုက်ပွဲဖြစ်ပွားခဲ့ပြီး KNA ဖက်ကကြဆုံးမှုရှိကနောက်ဆုတ်လိုက်ရတာဖြစ်တယ်လို့ရှေ့တန်းသတင်းကသိရပါရယ်။ KNA ဆုတ်ခွာထားတဲ့အဲ့ဒီစခန်းတစ်ခုမှာအခုချိန်အစိုးရတပ်ဖက်ကနေရာယူထားပြီးအခုလိုအတင်းဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်လာတာဘာကြောင့်လဲဆိုတာစုံစမ်းနေဆဲဖြစ်တယ်လို့လိုက်စားထားချုပ်တာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရသစ်တက်လာချိန်ကနေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာပြီး KIA ရှစ်တန်းစခန်းငယ်၄ခုကိုလည်းဧပြီလအတွင်းအစိုးရတပ်မတော်ဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းအငင်းဘွားပွဲနေမြေပိုင်ဆိုင်မှုပြဿနာတွေကြောင့်တန်းပလောင်တပ်ဖွဲ့ TNLL နဲ့ RCSSSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားမှာမေလဇန်းကစလို့ဇက်တိုက်ဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်။နှစ်လတာနီးပါးတိုက်ပွဲရပ်တန့်နေရာကနေမေလ3ရက်နေ့ကနေစတင်ပြီးရှမ်းပြည်နယ်မန်တုံတီပေါ်နန်းခမ်းကြောင်မဲမြို့နယ်တွင်နေရာနှက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်စလုံးထိခိုက်မှုတွေရှိနေပေမဲ့လည်းအတိပြုချက်တော့မရရှိသေးပါဘူး။အခုလိုတိုက်ပွဲဖြစ်ပွားလာတာဟာ TNLL ဘက်ကစတင်တိုက်ခိုက်လာတယ်လို့တောင်ပိုင်းရှမ်းပြည်သမတော်ဘက်ကပြောဆိုနေတယ်လို့ TNLL အနေနဲ့ကတော့ RCSS ကနေနေမြေကျူးကျော်လာတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားတယ်လို့အပြန်အလှန်ပြောဆိုနေကြပါတယ်။တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်လောက်ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။
မွန်ပြည်နယ်ကမြို့နယ်အသီးသီးတွေမှာတောက်သုံးရီပြက်လက်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။မွန်ပြည်နယ်မြို့နယ်ဆယ်မြို့နယ်အနက်မှာမုတုံရီချောင်းဆောင်ပေါင်းဘီလင်းနဲ့တထုံမြို့နယ်ချောင်းမြို့မှာဆိုရင်မတ်လအတွင်းကကြီးရွာ22ရွာတောက်သုံးရီပြက်လက်မှုဖြစ်ခဲ့ပြီးတော့ဧပြီလ26ရက်နေ့ထိစည်ရင်းအရာကြီးရွာပေါင်း41ရွာထိတောက်သုံးရီပြက်လက်မှုတွေဖြစ်နေပါတယ်။တောက်သုံးရီပြက်လက်တဲ့ကြီးရွာတွေကတော့နေတိုင်းတိုးလာနေပြီးမိုးမရွာမချင်းကတော့ထပ်တိုးလာနေအောင်ပဲလို့မွန်ပြည်နယ်ကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကဒုညွန်ကြားရေးမှူးဦးဝင်းနိုင်ကပြောပါတယ်ယမန်နှစ်ကတော့မွန်ပြည်နယ်မှာမြို့နယ်တစ်ခုမှာပဲတောက်သုံးရီပြက်လက်မှုဖြစ်ခဲ့ပေမဲ့ဒီနှစ်မှာတော့အန်နီညိုရာသီဥတုကြောင့်မြို့နယ်6ခုခန့်ထိတောက်သုံးရီပြက်လက်ခဲ့တယ်လို့ပြည်နယ်ကျေးလက်ဦးစီးဌာနကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှုနဲ့ဝေးလံခေါင်ဖျားအဖြစ်ဆုံးဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်အတွက်ဝင်းကြီးချုပ်ဦးစလိုက်လျံွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရသေးရဲ့ရက်တရာစီမံချက်မှာဘာတွေကိုအဓိကဦးစားပေးလှုပ်ဆောင်သွားမလဲဆိုတာကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးနိုင်ကွင်းရဲ့အနေနဲ့ခုလိုတင်ဆက်ထားပါရရှင်
ချင်းပြည်နယ်ဆိုရတဲ့အနေနဲ့ရက်တရစီမံကိန်းကာလမှာတဘာဝဘေးဒဏ်ကိုပြင်းပြင်းထန်ထန်ခံခဲ့ရတဲ့ချင်းပြည်သူတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးစားပေးအနေနဲ့လှုပ်ဆောင်သွားမယ်လို့ချင်းပြည်နယ်စီပင်နဲ့ဆက်မှုလက်မှုဝန်ကြီးစလိုင်းအိုက်ခင်စင်ကပြောပါတယ်
ကျေးဇူးရပါတယ်ဒီထင်တာပထမဦးစားပေးရတော့ဒီပတ်တော်ပြည်တန်ခံပြည်သူတွေကိုအားမကျဘူးသမထားတဲ့ရှုပြောင်းမှုရတယ်ဆိုရှုပြပေးတာပို့
ဒါပြင်သဘာဝဘေးအန္တရာယ်အသိပညာပေးလုပ်ငန်းတွေကိုလည်းချင်းပြည်နယ်ဆိုရရဲ့ရက်တရာစီမံကိန်းမှာထည့်သွင်းထားတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပောင်လုံမင်းထံကပြောပါတယ
်ပြန်လည်ထူထောင်ရေးကယ်ဆယ်ရေးဆိုတဲ့ဟာကအရေးကြီးတဲ့လေအေးမတိုက်ခင်ကဘလို့ကာကွယ်မလဲကာကွယ်ရေးပိုက်ပေါ့လေကာကွယ်ရေးပိုက်ဆိုတာကမီးပြီးမရှိမကြုံရအောင်ပြောတခုခုပြင်လူတွေကိုအဲဒီလိုလုံးဆောင်ဘလို့ထားမယ်ဆိုတဲ့ဟာတော့ဟဲ့ဒါမျိုးအသိပညာပေးတဲ့တန်တန်များများလုပ်ဖို့ပေါ့နော်
ချင်းပြည်နယ်ဆိုရတဲ့အနေနဲ့ချင်းပြည်သူတွေရဲ့လိုအပ်ချက်တွေကိုသိရှိနိုင်ဖို့ကွင်းစင်းလေ့လာမှုတွေပြုလုပ်လျက်ရှိပြီးအကောင့်သေးဖို့ဆောင်ရွက်ပေးသွားမယ်လို့ချင်းပြည်နယ်လမ်းပန်းဆွတ်သွေးရေးဝန်ကြီးဦးရွှေတီဦးကပြောပါတယ
်ပြည်သူလူထုကိုအဲအပန်းကိုစနရောသူပြောလာထောင်းတယ်မိရတော့ရှိမဖြစ်တယ်လမ်းကလည်းတဲ့ရှိမဖြစ်သေးဘူးလားလေသူတို့ချင်းပြည့်ချဲ့ရဲ့ဩလေးစဲခိုင်နှုံးကိုလောက်ကတော့ကျွန်တော်တို့ရှူရဟောင်းလို့ပြတာချင်းမှာပါတယ်အဲ့လိုစကားကျွန်တော်တို့ဆက်လက်ဖောင်းချက်ဖို့ကိုရှိတော့
ဘူးညချုပ်စလိုင်းလှန်လွယ်ဥဆောင်တဲ့ချင်းမြင့်နယ်ဆိုရဖွဲ့ဟာပြီးခဲ့တဲ့ဧပြီလ14ရက်နေ့ကနေ19ရက်နေ့ထိထန်တလန်ဖလန်းမြို့နယ်တွေကကျေလက်သေးသွားတယ်မှာကွင်းစင်းလေ့လာခဲ့ကြပါတယ်ချင်းမြင့်နယ်ဟာပြီးခဲ့တဲ့နှစ်ကသဘာဝဘေးဒဏ်ကြောင့်ပျက်စီးခဲ့တဲ့အခြေခံအဆောက်အုံတွေကိုပြန်လည်တည်ဆောက်ရေးနဲ့အသက်မွေးဝန်းကျောင်းလုပ်ငန်းတွေပြန်လည်ထူထောင်ရေးသွဲအာရှဖွံ့ဖြိုးရေးပန်နဲ့ဂျပန်နိုင်ငံစီးရဲနွမ်ပေါမှုရှော့ချရေးရန်ပုံငွေကနေအမေရိကန်ဒေါ်လာ10သန်းပေးအပ်သွားမယ်လို့သိရပါတယ်
ဆက်ပြီးတော့ NLD အဖွဲ့ချုပ်ကနေဦးဆောင်တဲ့အစိုးရအသစ်ပေါ်ပေါက်လာခဲ့ပြီမဲ့လေကချင်ပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော် KIO နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ဧပြီလကနေမေလအထိ KIO အခြေပြုရာလိုက်စားဌာနချုပ်အနီးစခန်းတွေကိုမြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေခဲ့တယ်လို့နှစ်ဖက်ကြားစစ်ရေးအသင့်အနေထားမှာရှိနေပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေအခုလိုတင်ဆက်ထားပါတယ်။
မေလ3မှာ KIA တိုက်ရင်တက်ကပါတော်အနီးကြောက်ကြီးတက်စခန်းကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ KIO ရဲ့သတင်းပြန်ကြားရေးအဖွဲ့ကတူပုံမူကြီး N ဖန်နော်ဘူးကကချင်ပါတာနဲ့အခုလိုပြောပါတယ
်တရုတ်နယ်စပ်တလျှောက်မှာတော့ပင်လယ်ယမ်းမှာတိုက်ပွဲမဖြစ်ခဲ့ပါဘူးမေလ3ရက်နေ့2ရက်နေ့မှာတော့တပ်မဟာသုံးလက်အောက်တိုက်ရင်တက်နေရာမှာမြန်မာစစ်သားတွေဝင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ်
ဒီကတဲ့ဧပြီလအတွင်းမှာလဲ KIO ဌာနချုပ်လိုင်ဇာအနာကနမ်ဆန်ယန်မှာပေါင်စဲဘွန်စခန်းကိုလဲမြန်မာအစိုးရတပ်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒုပုံမူကြီး N ဖန်နော်ဘူးကပြောပါတယ်လက်ရှိအနေအထားမှာနှစ်ဖက်သက်တွေအားလုံးအသင့်အနေထားရှိနေပြီးအစိုးရဘက်ကလည်းနေမြင်ရှင်းလင်းရေးလုပ်မယ်ဆိုတာမျိုးသတင်းတွေထွက်ပေါ်နေတယ်လို့တူပုံမူကြီး N ဖန်နော်ဘူးကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့တလမပြည့်သေးတဲ့အစိုးရတက်လက်ထက်အတွင်းကချင်ရှမ်းနယ်ရခိုင်ဒေသတွေမှာတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။နိုင်ငံတကာရောက်ကချင်လူမျိုးတွေနဲ့စုဖွဲ့ထားတဲ့ကချင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဒူဝါပေါ်မဝမ်ရတော်ကတော့အစိုးရတက်လက်ထက်မှာတိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်တိုက်ခိုက်ခြင်းဟာလုံးဝမပြုသင့်ဘူးလို့ဆိုပါတယ်
ကျန်းဒေတာမှာဒေါ်လကောင်ရခိုင်ပန်ဒေါ်လကောင်ကျန်တဲ့ဒေတာမှာဖြစ်ရင်းနဲ့ဖြည့်ရှင်းတဲ့စနစ်ကိုကျွန်တော်တို့အခုမလုပ်ကျင်ဘူးဗျဒီလိုလိုတို့အထောက်ခံတဲ့အစိုးရအယက်တာအစိုးရဖြစ်တဲ့ခါမှာဒီစစ်ချင်းမှုတွေကဆက်လုပ်နိုင်ရှင်တော့ဒါတော့မလုပ်ကျင်တဲ့အလုပ်တစ်ခုဖြစ်တယ
်ကချင်ပြည်နယ်အတွင်း2011ခုနှစ်ဇွန်လ9ရက်နေ့ကစတင်ပြီးတကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေဟာငါးနှစ်နီးပါးရှိလာပြီးဖြစ်တယ်လို့တိုင်းနယ်ချီတဲ့ဒေတာခန့်တွေဟာလည်းစစ်ပြေးဒုက္ခတွေအဖြစ်နဲ့နေရက်ကနေတင်းရှောင်နေကြရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်အများအပြားမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
20ခြေဆိုင်တိုင်းရင်သတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့စာရေးသားခြင်းကြရဲဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင
် American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တရုတ်လူခွင့်ရေးရှင်းနေပူဂျဲချန်းရဲ့ရှင်းနေလိုင်းစင်ကိုအာနာမနီကပြန်လဲရုပ်သိမ်းလိုက်ပါတယ်ရှင်းနေပူဂျဲချန်းဟာလူခွင့်ရေးတက်ကြွလှှရှားသူပကြီးစရာအိုင်ဝဝေအပါအဝင်ထင်ရှားတဲ့အတိုက်ခံအင်အားစုတွေကိုခုခံကာကွယ်ပေးနေတဲ့ရှင်းနေတူဖြစ်ပြီးသူ့ကိုစကားများရန်ဖြစ်မှုစတဲ့တိကျမှုမရှိတဲ့ပြစ်မှုတွေနဲ့စီရင်ချက်ချမှတ်ခဲ့ပါတယ်မစ္စတာပူဂျဲချန်းလိုလူခွင့်ရေးခုခံကာကွယ်သူတွေဟာလွန်ခဲ့တဲ့နှစ်ကစလို့တရုတ်နိုင်ငံမှာပြစ်မှတ်ထားခံခဲ့ကြရတာပါဒီအစိုးရဟာလူအခွင့်အရေးနဲ့နိုင်ငံရေးတက်ကြွလှှရှားသူတွေအများပြည်သူအရေးနဲ့လူနည်းစုအခွင့်အရေးတက်ကြွလှှရှားသူတွေနဲ့အဖွဲ့အစည်းတွေအပေါ်လွန်ခဲ့တဲ့တနေ့အတွင်းသီးသီးသားသားဖိနှိပ်တာတွေအတင်းအကျပ်ဖြောင်းချက်ပေးခိုင်းတာတွေလှုပ်ဆောင်ခဲ့ကြောင်းအထူးသဖြင့်ဥပဒေအတိုင်းအဝိုင်းအပေါ်ဖိနှိပ်မှုတွေဟာပိုမိုဆိုးဝါးကြောင်းအစိုးရကမလိုလားတဲ့အမှုတွေကိုလိုက်ပေးတဲ့ရှင်းနေတွေနဲ့ရှင်းနေလုပ်ငန်းကုမ္ပဏီတွေကိုပြစ်မှတ်ထားဖိနှိပ်တာတွေနဲ့ဖန်စီအရေးယူတာတွေရှိခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့လူခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။လွတ်လပ်စွာစုဝေးခွင့်နိုင်ငံရေးအရာထိခိုက်လွယ်နိုင်တယ်လို့ယူဆခံထားရတဲ့ပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေရဲ့ဘာသာရေးနဲ့ခီးသွွာလာခွင့်အစိုးရကိုအများပြည်သူကြားမှာဝေဖန်ပြောဆိုသူတွေပျောက်ဆုံးအောင်ဒို့ရီမဟုတ်နေအကြေကျုံးနဲ့ဖန်စီထိန်းသိမ်းတာအင်တာနက်နဲ့တခြားပုံနှိပ်မီဒီယာတွေအပေါ်စင်စါဖြတ်တောက်မှုတွေလှုပ်ဆောင်တာတိဘက်နဲ့ဝီဂါလူမျိုးတွေရဲ့အခြေခံအခွင့်အရေးတွေကိုထုတ်ဖော်ပြောဆိုသူတွေကိုတရားမဝင်ဖိနှိပ်ချုပ်ချယ်တာတွေအပါအဝင်တရုတ်နိုင်ငံအတွင်းပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာတွေကိုလည်းနိုင်ငံရေးဌာနရဲ့လူခွင့်ရေးအစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ကောင်းမွန်တဲ့အစိုးရပေါ်ပေါက်လာရေးအတွက်လှုပ်ဆောင်နေကြတဲ့တရုတ်နိုင်ငံသားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတွေ့မြင်ရတဲ့အတွက်ကောင်းမွန်စွာလောက်ကင်နေကြတဲ့ရှင်းနေတွေယုံကြည်ချက်ကြောင့်ဖိနှိပ်ခံရတဲ့လူနည်းစုဝင်တွေပြန်မေးဆွဲခံခဲ့ကြရတဲ့တက်ကြွလှှရှားသူတွေနဲ့သတင်းတောက်တင်နဲ့အတူရပ်တည်ပေးရဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးကြောင်းလူ့အခွင့်အရေးအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးတွန်မာလီနော့စကီကပြောကြားခဲ့ပါတယ်တခြားတိုင်းပြည်တွေကပြည်သူတွေလိုပဲတရုတ်နိုင်ငံသားတွေဟာလည်းတရားဥပဒေကိုလေးစားလိုက်နာတဲ့အကျင့်ပြတ်ချဆမှုတွေကိုဖော်ထုတ်အရေးယူတဲ့တဘာဝပတ်ဝန်းကျင်ပြည့်စည်နေမှုကိုဖုံးကွယ်မထားတဲ့တိုင်းပြည်မျိုးမှာနေလိုကြကြောင်းဒီကိစ္စကိုထုတ်ဖော်ပြောဆိုတဲ့နေရာမှာတာမန်တရုတ်နိုင်ငံသားတွေနဲ့ယာနုံးပြည်အတူရပ်တည်ပြောဆိုခြင်းဖြစ်ကြောင်းဒါကြောင့်လဲကမ္ဘာတဝမှာရှိတဲ့မဟာမိတ်တွေနဲ့အတူလက်တွဲပြီးငြိမ်းချမ်းစွာအခွင့်အရေးရရှိအတွက်လှုပ်ဆောင်နေကြတဲ့သူတွေအတွက်ထုတ်ဖော်ပြောဆိုခြင်းဟာမှန်ကန်တဲ့လှုပ်ရဖြစ်တယ်ဆိုတာကိုယုံကြည်မှုအပြည့်အဝရှိပါကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလီနော့စကီကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်အစိုးရရဲ့သဘောထားမြင်ပဲဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင် VOA ကနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလှိုင်းနိုမီတာ24 30နဲ့40ပြင်လှိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့တခင်မျိုးသက်ကကြေညာပေးပါအောင်မရှင်
ရန်ကုန်တိုင်းတောင်ငကုံမြို့နယ်အမှတ်63ရပ်ကွက်ကဆက်မှုဆုံးနှစ်မှာမနေ့ကအည7နာရီလောက်ကစတင်ပြီးမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။ည2နာရီခွဲလောက်မှာရန်ကုန်တိုင်းမီးတပ်ဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းရမှာမီးညွန့်ကျိုးသွားပြီဖြစ်ပေမဲ့မီးကျွန်းမီးကြံတွေကိုနှိမ့်တက်နေစေဖြစ်တယ်လို့မီးတပ်ဦးစီးဌာနတာဝန်ရှိသူကပြောပါတယ်။မီးလောင်ကျွမ်းမှုအခြေအနေဟာစိုးရိမ်ရတဲ့အခြေအနေမှာရှိတာကြောင့်ရန်ကုန်တိုင်းတွင်းမှာရှိတဲ့မြို့နယ်ပေါင်းစုံကမီးတပ်ကတော်တော်များများလာရောက်ပြီးတော့ကူညီနှိမ့်တက်ခဲ့ရတယ်လို့လည်းပြောပါတယ်။Republican Party တမရလောင်းဖြစ်တဲ့ရွေးကောင်မှုကိုရိုင်းငွေကြီးအများဆုံးစိုက်ထုတ်ဝင်ရောက်ရှင်းပြိုင်ခဲ့တဲ့ကလေးကျွယ်တထည်ကြီး Donald Trump ကအခု Democratic Party ကသူ့ပြိုင်ဘက်ဖြစ်လာနိုင်တဲ့အရင်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုရှင်းပြိုင်ဖို့ရံမဝင်ရအောင်စပြီးစူးစမ်းနေပြီဖြစ်ပါတယ်။ထုံးစံအားဖြင့် Republican Party တမရကိုစလေလောင်းနေအတွက်ချမ်းသာတဲ့ပုံကိုအများပြားငွေလှူဒန်းလေရှိပေမဲ့ပြိုင်ဘက်အားလုံးနှိပါကိုနိုင်လာတဲ့ Trump ကိုတော့လှူဒန်းဖို့လက်နှင်းနေကြတာတွေ့ရပါတယ်။ရှိလာမဲ့ပါတီညီလာခံကြရင်အာနာယပါတီအကြီးအကဲဖြစ်နောက်တစ်ချိန်အရွေးခံတော့မှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမတ်ထက်ဒေဗူဒိုဂလူကပြောဆိုလိုက်တဲ့အတွက်ယာရူးကနေအနားယူတော့မဲ့သဘောတည့်အောင်နေပါတယ်။ American Soa ဟာတတ်လို့ခေါ်တဲ့အစိမ့်မြင့်ဒုံးကြီးကောင်ဝေးစနစ်တစ်ခုကိုတောင်ကိုရီးယားနိုင်ငံမှာချထားဖို့အတွက်တရုတ်အစိုးရနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ထိပ်ပန်း American အရာရှိတူကပြောကြားလိုက်ပါတယ်။အခုလိုဒုံးကြီးကောင်ဝေးစနစ်ချထားဖို့ဟာတိုးပွားနေတဲ့မြောက်ကိုရီးယားဒုံးကြီးနဲ့နျူကလ িয়ার ချင်းချောက်မှုတွေကာကွယ်ဖို့တက်တက်ပဲလို့ဆိုပါတယ်။
တရင်ချင်းချက်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်ကျွန်မကတော့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လှိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.